Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဩဂုတ်လ30ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါဓာတ်ရိုက်တင်ဆက်နေတာပါကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ပါလက်စတိုင်းစစ်သွေးကြွအဖွဲ့ရဲ့အနောက်ဘက်ကန်ဒေတာဆိုင်ရာတပ်မှုအပအဝင်၅ဦးကိုတုတ်တင်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။အနောက်နိုင်ငံတွေစီကအကူအညီရတဲ့ F-16 တိုက်လေယာဉ်တစ်စင်းပြတ်ကျသွားခဲ့တယ်လို့ Ukraine လေတပ်ကကြေညာပါတယ်။ဂျာမနီနိုင်ငံမှာ IS စစ်သွေးကြွအုပ်စုနဲ့ဆက်နွယ်တယ်လို့တနင်္လာရှိတဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးနဲ့နိုင်ငံခလုံခွင့်ဆိုင်ရာမူဝါဒတွေကိုတင်းကျလိုက်ပါတယ်။
ဒီလိုမျိုးထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့မြန်မာနိုင်ငံအတွင်းတရုတ်စီမံကိန်းတွေအကာအကွယ်ရဖို့တရုတ်တန်တမန်တွေကြိုးပမ်းနေတဲ့အခြေအနေဖမ်းမြန်မာနေဆက်မှာစိတ်ကြွစေအမြောက်အများဖမ်းဆီးရမိတဲ့အကြောင်းနဲ့နိုင်ငံတကာသတင်းပိပိုးချက်တွေတင်ဆက်မှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေအဖြစ်မြန်မာရေးသုံးသပ်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ။
ပါလက်စတိုင်းစစ်သွေးကြွအဖွဲ့ရဲ့နောက်ဖက်ကန်ဒေသဆိုင်ရာတပ်မှုအပါအဝင်၅ဦးကိုတုတ်တင်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပေးနေမှာပြောပါတယ်။အစ္စရေးကအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဒုတိယမြောက်နေ့စစ်ဆင်ရေးဆက်လုပ်နေတာပါ။နောက်ဖက်ကန်ဒေသမြောက်ပိုင်းတစ်ခွန်းလုံးကိုအင်္ဂါနေ့ညပိုင်းကစဝင်ရောက်စီးနှင်းခဲ့တာပါ။ဒီစီးနှင်းမှုကနေ16ဦးသေဆုံးပြီးအားလုံးလုံးဟာစစ်သွေးကြွတယ်လို့ပြောပါတယ်။ပါလက်စတိုင်းတွေကတော့အစ္စရေးဟာအစ္စရေးဟမတ်စစ်ပွဲကိုပိုကြီးထွားအောင်လုပ်တယ်လို့နောက်ဖက်ကန်ဒေတာမှာအစ္စရေးစစ်တပ်အုပ်ချုပ်ရေးဆက်တီးဖို့အတွက်လုံရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ပြောပါတယ်။အချိန်ထဲမှာပဲဂါဇာမှာတင်းနှင်းရင်းတွေကဆက်ပြီးအစ္စရေးကအနည်းဆုံး3ရက်ကြာလူသားဆန္ဒမှုဆန္ဒအပြစ်ရဖို့သဘောတူခဲ့တယ်လို့ WHO အဖွဲ့ကပြောပါတယ်။ဒါဟာဒေသခံတွေကိုပိုလီယိုကာကွယ်ဆေးထိုးပေးဖို့ပါ။အစ္စရေးရဲ့တကရမ်မြို့စီးနှင်းမှုအတွင်ပါလက်စတိုင်းတွေရဲ့တရားကောင်တစ်ဦးဖြစ်တဲ့အဘူရှူဂျာအတက်ခံရကြောင်း Islamic Jihad အဖွဲ့ကအတည်ပြုပါတယ်။သူဟာတခြားစစ်သွေးကြ4ဦးနဲ့အတူဘလီဝအကြောင်းနဲ့ပုံနေတာဖြစ်ပြီးသူတို့ကိုပြစ်ခတ်ဖမ်းဆီးနိုင်တယ်လို့အစ္စရေးကပြောပါတယ်။ရုရှားခုခံစစ်တွေအနောက်မဟာမိတ်နိုင်ငံတွေစီကရတဲ့ F-16 jet တိုက်လေယာဉ်တွေတဲကဒဇင်းပြတ်ကျခဲ့တယ်လို့ယူကရိန်းလေတပ်ကဂျက်တဘရီနေမှာပြောပါတယ်။ရုရှားဘက်ကမစ်ဆိုင်းတွေ drone တွေနဲ့အကြီးကျယ်တိုက်ခိုက်ခဲ့တဲ့တနင်္လာနေ့တုန်းကဒီ jet တိုက်လေယာဉ်ပြတ်ကျတာဖြစ်ကြောင်းစစ်တပ် Facebook မှာဖော်ပြပါတယ်။ဒါဟာယူကရိန်းမှာ F-16 ဒဇင်းဆုံးရှုံးကြောင်းပထမဆုံးသတင်းထုတ်ပြန်ချက်ပါ။ဒီ jet တိုက်လေယာဉ်တွေဟာဇူလိုင်လကောင်ကယူကရိန်းကိုရောက်ပါတယ်။အခုလိုတိုက်လေယာဉ်ပြတ်ကျမှုအတွက်စုံစမ်းစစ်ဆေးနေတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ရုရှားတပ်တွေဟာ drone 84စင်းနဲ့ပထင်းတဲ့ missile တုံးကြီး3စင်းပြတ်လွတ်တိုက်ခိုက်ခဲ့တာဖြစ်ပြီးယူကရိန်းလေတပ်ဘက်က drone အစင်းပေါင်း60ကိုပစ်ချနိုင်ခဲ့တယ်လို့ jet တပ်ရင်းနဲ့အစိုးရမှပြောပါတယ်။ဒီ drone တွေကို Chagasi Dnipro Petrov ဒုံးစင်းခါဆန်နဲ့ဆူမီဒေတာတွေကနေဖျက်ချခဲ့တာလို့လည်းပြောပါတယ်။ယူကရိန်းမြို့တော်ခီယက်မှာလည်း၄ရက်အတွင်း drone တိုက်ခိုက်မှု3ချိန်နဲ့ရင်ဆိုင်ရတယ်လို့အရာရှိတွေကပြောပါတယ်။အနောက်နိုင်ငံတွေပြတဲ့လက်နက်တွေနဲ့ရုရှားဘိုင်းနက်ထက်ကစီးပစ်မှတ်တွေကိုတိုက်ခိုက်ရမှာယူကရိန်းတပ်တွေကိုအသုံးပြုခွင့်ပေးဖို့ယူကရိန်းကတောင်းဆိုကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရီကူဘဲလာကပြောပါတယ်။ဂျာမနီနိုင်ငံမှာတော့ IS စစ်သွေးကြွအဖွဲ့နဲ့ဆက်နွယ်နေတဲ့လူသေဆုံးမှုရှိခဲ့တဲ့ဓာတ်ရုံးတိုက်ခိုက်မှုတခုဖြစ်ပွားခဲ့တဲ့နောက်အတိုက်ခံလက်ရဆောင်ဝါဒီတွေရဲ့မကျေနပ်မှုနဲ့အတူအစိုးရရဲ့လူဝတ်မှုကြီးကြပ်ရေးမူဝါဒတွေအဝေးဝန်းခံရတဲ့အတွက်ဂျာမနီအစိုးရညွန်ပေါင်းအစိုးရကနိုင်ငံတွင်းလုံခြုံရေးနဲ့လာရောက်ခုံလုံခွင့်ဆိုင်ရာမူဝါဒတွေကိုတင်းကျပ်ဖို့ချက်သက်ပရင်းတွေမှာကတိပေးလိုက်ပါတယ်။ဓာတ်ထုတ်လို့ရမှနာမည်ကြီးတဲ့ဆုံလင်းချမ်းမျိုးအနှစ်650ပြည့်ပွဲတော်အတွင်းဓာတ်နဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီး3သေဆုံးရတဲ့အပြင်10ဦးလည်းဒဏ်ရာရပါတယ်။ဒီဖြစ်ရမှာကျူးလွန်မှုတွေတန်ရရှိသူဟာဆီးရီးယားကနေလာရောက်တဲ့ခေလွန်ခွင့်အငင်းပယ်ခံရသူတူဖြစ်ပါတယ်။ဂျာမနီမှာရှိလာတဲ့ရွေးကောက်ပွဲတွေကျင်းပတော့မှဖြစ်ပြီးဒီလိုခေလွန်ခွင့်နဲ့နေရပြန်ပို့မှုဆိုင်ရာအစိုးရရဲ့ဥပဒေတွေဟာနိုင်ငံရေးရငင်းပွားမှုရှိနေတာလည်းဖြစ်ပါတယ်။ဒီဥပဒေမှာလက်တနက်ကန်ဆောင်ခွင့်ဆိုင်ရာတင်းကျပ်တဲ့စီးမျဉ်းတွေကိုချထားတာဖြစ်ပြီးလက်နဲ့ပန်းရှင်အတွက်တင်းကျပ်တဲ့စီးမျဉ်းတွေဓာတ်ကန်ဆောင်မှုဆိုင်ရာတားမြစ်ချက်စီးမျဉ်းတွေပါဝင်ပါတယ်။ဂျာမနီမှာခုံလုံးခွင့်ရှောက်ထားသူတွေဟာတကယ်လို့လက်နဲ့ဓာတ်မဟုတ်အန္တရာယ်ကြီးတဲ့ပစ္စည်းကိရိယာတွေနဲ့ ရာဇဝတ်မှုကျူးလွန်ခဲ့မယ်ဆိုရင်နေရာရင်းကိုပြန်ပို့မှာလည်းဖြစ်ပါတယ
်ဗီယိုမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Julu ဓမ္မမဟုတ် Thaicom 6 Julu Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ View American တိုင်းရဲ့တောက်ကြနေမနေခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စစ်တပ်အာဏာသိမ်းမှုကိုတော်လှန်နေတဲ့မြန်မာနိုင်ငံမှာတရုတ်နဲ့နှိကက်စွာဆက်ဆံမှုရှိပြီးတရားဝင်မှုရေးဆေးရောင်းဝယ်မှုလုပ်တယ်လို့နာမည်ကြီးနေတဲ့UWS ဝတ်တပ်ဖွဲ့ဟာစစ်တပ်ကိုတော်လှန်တိုက်ခိုက်ရမှာမပါဘဲအင်အားပိုးပြီးကြီးမားလာနေတယ်လို့မြန်မာရေးသုံးသပ်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကစပြီး UWS တပ်ဖွဲ့ဟာတရုတ်လာအိုစ်နဲ့ထိုင်းနိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရှမ်းပြည်နယ်အလဲပိုင်းဒေသတနော်မှာရာနဲ့ချီတဲ့တုတ်တပ်သားတွေကိုပြောင်းချွေချထားခဲ့တာပါ။ဒါအတိုင်းသားလက်နက်ကန်အဖွဲ့တွေနဲ့မြန်မာတပ်တို့ကြားဖြစ်ပေါ်တဲ့တိုက်ပွဲတွေမှာသူတို့ရဲ့ပိုင်ဆိုင်မှုနဲ့ယုံတွေမထိခိုက်အောင်အကာအကွယ်ပေးဖို့ဖြစ်တယ်လို့လည်းဝါတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။မြန်မာစစ်ကောင်စီဘက်ကနယ်မြေတွေမထိန်းချုပ်နိုင်ပဲဖြစ်လာခြင်းမှာဝါတပ်ဖွဲ့ဟာသူ့ရဲ့အင်အားကိုဖြည့်တင်းခဲ့တယ်လို့ဇေယိတက်တက်သားသားနဲ့နယ်မြေထိန်းချုပ်မှုတွေလုပ်လာတယ်လို့ American ငြိမ်းချမ်းရေးစင်တာ USIP ရဲ့မြန်မာရေးဆိုင်ရာ Director Jason Tower ကသုံးသပ်ပါတယ်။တပ်သား3000လောက်ရှိတဲ့ UWSA ဟာ2000ခုစစ်တပ်အာဏာသိမ်းမှုကိုတန်းတန်းလက်နက်ကိုင်အဖွဲ့တွေစုပေါင်းတွန်းလှန်နေချိန်မှာလုံးဝမပါဝင်ပေမဲ့ဒီနှစ် January လကစပြီးသူ့ရဲ့နယ်မြေမြောက်ဖက်ကမြို့နှစ်မြို့ကိုဝင်ရောက်တိမ့်ပိုက်ပြီးထိန်းချုပ်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ကစစ်တပ်အရာရှိကြီးတဦးနဲ့သူ့ရဲ့ညီဖြစ်သူအရက်ဖက်လုံခြုံရေးအကြီးတန်းအရာရှိတဦးကိုဖမ်းဆီးထားတဲ့ပါကစ္စတန်တာလီဘန်အဖွဲ့ကကြာသပတေးနေ့မှာသူတို့ဖမ်းထားသူတွေပါတဲ့ဗီဒီယိုကိုထုတ်ပြန်လိုက်ပါတယ်။သူတို့နှစ်ဦးနဲ့အတူသူတို့ရဲ့နောက်ညီကိုတယောက်နဲ့တူဖြစ်သူသူတို့လေးဦးကိုသူတို့ရဲ့ဖခင်ဇာပနာတက်ရောက်ချိန်မှာဘုရူးနေကတနသမားတွေကဖမ်းတာဖြစ်ပါတယ်။ဇာပနာအခမ်းအနားဟာလက်နက်ကိုင်တွေကြီးစုတဲ့ Dira Ismail Khan ဒေသမှာလုတာပါ။သူတို့လေးဦးကိုဖမ်းဆီးခဲ့ကြောင်း TPP ခေါ်ပါကစ္စတန်တာလီဘန်တွေကကြေညာခဲ့တာပါ။အခုချိန်ထိတော့သူတို့တောင်းဆိုမှုကိုလူသိရှင်ကြားထုတ်မပြောသေးပါဘူး။သူတို့ထောက်ပြတဲ့35စက္ကန့်ကြာဗီဒီယိုထဲမှာအဖမ်းခံရတဲ့ဒုတိယဗိုလ်မှူးကြီး Khalid Amir ကိုတွေ့ရပြီးသူကသူတို့ကိုတာလီဘန်ကဖမ်းတာကြောင့်အဖမ်းခံတဲ့နေရာဟာပါကစ္စတန်ဆိုတော့ထိန်းချုပ်မှုမရှိတဲ့ဝေးလံခေါင်းတည်တဲ့နေရာမှာဖြစ်ပြီးသူတို့ကောင်းကောင်းမွန်မွန်ရှိကြောင်းပြောပါတယ်။သူ့နောက်မှာတော့ rifle တနက်တွေကင်ထားတဲ့ရိုးရဝတ်စုံပထားသူနှုတ်တွေ့ရပါတယ်။ပါကစ္စတန်တာလီဘန်တွေဟာအဲ့ဒီဒေသမှာလုံခြုံရေးရရှိပြီးအစိုးရတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးမကြာခဏတိုက်ခိုက်လေရှိပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဥရုယားစီဆန်ရရီမန်းချက်ပန်းတိုင်အများစုဟာအခြေခံဥပဒေပါအချက်တွေနဲ့ကန့်ညီမှုမရှိဘူးလို့တဘောပောင်းကျင်ဆရာတက်ကြွလှုပ်ရှားသူရဲ့တင်ပြချက်မှန်ကန်ကြောင်းတောင်ကိုရီးယားဖွဲ့စည်းပုံအခြေခံတရားရုံးကကြေညာပြနေမှာအတည်ပြုပေးပါတယ်။ဒါဟာတောင်ကိုရီးယားနိုင်ငံကတရားဝင်ချမှတ်ထားတဲ့ဥရုယားစီဆရာလိုက်နာရမယ်။ဂရီကဝတ်တွေဟာလူခွင့်ရေးကိုအာမခံဖို့အခြေခံဥပဒေကချမှတ်ထားချက်တွေကိုချိုးဖောက်ရောက်ရနေပြီးပြည်စုံမှုမရှိကြောင်းဆယ်ကျော်သက်လူငယ်ကလေးတွေကတင်သွင်းတဲ့ပထမဆုံးအမှုလည်းဖြစ်ပါတယ်။တက်ကြွလှုပ်ရှားသူအမျိုးသမီးလူငယ်လေးတဦးဖြစ်တဲ့ယင်ဟွန်ဂျွန်းကနိုင်ငံသားတွေဥတုရသည်ပြဿနာဆိုင်ရာအာမခံချက်ရှိရမယ်ရပိုင်ခွင့်ကိုတရားရုံးကနေချမှတ်ပေးခဲ့တယ်လို့ပြောပါတယ်။ဒီမှုဟာကလေးငယ်၄ဦးပါဝင်တဲ့အဖွဲ့ကရုံးတော်ကိုတင်သွင်းထားတဲ့တောင်ကိုရီးယားအစိုးရနဲ့ Woodpecker အဖွဲ့တို့ရဲ့အမှုဖြစ်ပြီးဒီအဖွဲ့ကိုသရေသားလုံး Embryo အဖွဲ့လို့နာမည်ပေးထားတာပါ။တောင်ကိုရီးယားအစိုးရက2021မှာနိုင်ငံအတွက်ကာဗွန်ဒိုင်အောက်ဆိုက်ဖန်လုံးဓာတ်ဝင်ထုတ်လွှတ်မှုကို2030မှာတန်ချိန်တန်ပေါင်း290လျှော့ချဖို့နဲ့2050မှာလုံးဝထုတ်လို့မရှိအောင်လုပ်ဖို့တရားဝင်ကတိပေးထားတာလည်းဖြစ်ပါတယ
်မြန်မာပြည်ရဲ့တောက်ကြနေမနဲ့ခင်ထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ VOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲဓာတ်ရိုက်လာရောက်ရှူစားနေပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာမြန်မာပြည်တွင်းသတင်းတချို့နဲ့စတင်နေပါတယ်တရုတ်တံအမတ်တစ်အနေနဲ့မြန်မာစစ်ကောင်စီတာဝန်ရှိသူတချို့နဲ့တွေ့ဆုံရမှာတရုတ်စီမံကိန်းတွေနဲ့တရုတ်နိုင်ငံသားဝန်ထမ်းတွေကိုအကာအကွယ်ပေးဖို့ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တံရုံးကသတင်းထုတ်ပြန်ပါတယ်မြန မနက်ငယ်နေရာအနှံပြားမှာတိုက်ပွဲတွေဖြစ်ပွားနေတာနဲ့အတူတရုတ်စီမံကိန်းနေရာတွေကိုပါထိခိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်နေပုံရတယ်လို့လေလာသူတွေကမြင်ပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြမှာပ
ါမြန်မာနိုင်ငံကိုအသစ်ရောက်လာတဲ့တရုတ်သံအမတ်ကြီး Miss Ma Cha ဟာဒီသတင်းပါအတွင်းစစ်ကောင်စီဝန်ကြီးတချို့နဲ့တွေ့ဆုံခြင်းတရုတ်စီမံကိန်းလုပ်ငန်းတွေအကာအကွယ်ပေးရေးကိစ္စအလေးပေးပြောခဲ့တာပါဒီသတင်းပါအတွင်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးကာကွယ်ရေးဝန်ကြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးတို့နဲ့တရုတ်တံမှတွေ့ဆုံခဲ့တယ်လို့အမည်မဖော်လိုတဲ့နေပြည်တော်သတင်းရင်းမြစ်ကပြောပါတယ်မြန်မာနိုင်ငံအနှံ့ပြတိုက်ပွဲတွေဖြစ်နေပြီးတိုင်းရင်းသားတပ်တွေနဲ့တော်လှန်ရေးတပ်တွေဘက်ကမြို့တချို့ကိုပါသိမ်းယူထားတာပါဒီလိုအချိန်မှာတရုတ်ဘက်ကသူ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေထိခိုက်လာမှာစိုးရိမ်ပုံရတယ်လို့လေလာသူတချို့ကမြင်ပါတယ်။ဒါကြောင့်လဲတရုတ်တန်တမန်တွေဘက်ကမြန်မာနိုင်ငံတွင်စစ်ပွဲတွေရက်စဲပြီးဆွေးနွေးစကားပြောဆိုမှုတွေဖြစ်လာအောင်တွန်းတွန်းတိုက်တိုက်လှုပ်လာနိုင်တယ်လို့အမည်မဖော်လိုတဲ့နိုင်ငံရေးလေလာသူတဦးကပြောပါတယ်
။နိုင်ငံရေးတွေဒီဒီဆောင်စီလောက်ရှိချင်းတွေဒီစားလုပ်ချင်အောင်မလို့တော့ဟာပေးနေတာဘူတီတော့သူတို့ပြောတဲ့အတိုင်းဆိုရင်တော့ရှစ်ကောင်စီကအားလုံးနဲ့တွေ့ဆုံဆွေးနွေးပြီးတော့ဟုတ်လားဆောက်ရှိခြေရောက်ပြီးအောက်ကလည်းနိုင်ငံကြီးကဖြည့်ရှင်းပြီးတော့ဟိုပြက်ဒီဗီဇင်နဲ့အရောက်ဆက်ဆံစီဂျင်နဲ့ဆိုတော့လူပိရှင်သားတို့ပြောရပေါ့တော်တော်ဆက်ကျူးသားနေတဲ့ TSC လည်းကူပြပါလိမ့်မယ်အဲ့တော့အခုဆိုရင်ဒါနေသမားစီမီချင်းနဲ့အပေါ်ဒေသတိဒီပိတ်တယ်ဒီလိုမျိုးပိုင်းနဲ့တော့ကြီးစံရပေါ်ဒီတိုင်းနေခိုင်တော့ဟိုပချက်ခုဆိုတဲ့သဘောဟောပြတော့ရမှာတူပဲဒီလိုစီမံရေးသူတို့ကလည်းလေဆာဆက်စံရတဲ့အလုပ်ဖြစ်မှာဟုတ်အဲ့တော့အဲ့ဒီပေါ်မှာဘလောက်ကြိုက်ပဲဆိုတော့ဖြစ်နေတဲ့ဘက်ဘူတွေပါတချို့ဘက်ဘူတွေချိုးစီလို့စီလို့ရှာမှုတွေအရှင်ရောရတော့လာတယ်ရှိနေတယ်ဒါပေမဲ့ဟိုဆက်ရချင်းနေနေတော့
မြန်မာနိုင်ငံဆရာတရုတ်တန်ယုံဘက်ကထုတ်ပြန်ချက်တွေမှာတော့စစ်ကောင်စီရဲ့ဝန်ကြီးဌာနတချို့နဲ့တွေ့ချိန်မှာတရုတ်စီမံကိန်းတွေကိုအကာအကွယ်ပေးရေးကိစ္စအပြင်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့ခီးစဉ်အတွင်းသဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့ဥတီဆွေးနွေးခဲ့သလိုနှစ်နိုင်ငံနယ်ဆက်တည်ငြိမ်ရေးကိုပါထည့်သွင်းပြောဆိုခဲ့တယ်လို့ထုတ်ပြန်ထားပါတယ်။တရုတ်သံအမတ်ကြီး Miss Ma Cha နဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူချင်းမင်းအောင်လှိုင်တို့ပြီးခဲ့တဲ့ဩဂုတ်လတွေ့ဆုံချိန်မှာစစ်ကောင်စီအနေနဲ့တရုတ်စီမံကိန်းတွေကိုအစွမ်းကုန်ကာကွယ်သွားမယ်လို့ပြောဆိုထားခဲ့ပါတယ်။ဒီကတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီခီးစင်မှာလဲစစ်ကောင်းဆောင်နဲ့တွေ့ချိန်မှာမြန်မာနိုင်ငံကတရုတ်စီမံကိန်းတွေတရုတ်ဝန်ထမ်းတွေနဲ့တရုတ်မြန်မာနှဲဆက်တည်ငြိမ်အေဂျင်စီကိုလက်တွေ့ကြကြကာကွယ်ပေးဖို့ပြောဆိုခဲ့တာရှိပါတယ်။နောက်ပြီးဩဂုတ်လ28ရက်နေ့နဲ့28ရက်နေ့တုန်းကလဲတရုတ်နိုင်ငံကိုရောက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးအချံပေး Jake Sullivan နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့မြန်မာရေးစွရင်ချက်တွေကိုဆွေးနွေးခဲ့ကြကြောင်းထုတ်ပြန်ထားပါတယ်။တရုတ်မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာလှကျော်စောကတော့တရုတ်ရဲ့စွရင်ချက်ကနေပြည်တွင်းမှာစပွဲဝိုင်းဆွေးနွေးပွဲတွေပေါ်ထွက်လာဖို့တွန်းတွန်းတိုက်တိုက်ကြိုးပမ်းလာနိုင်ပွဲရှိပေမဲ့စစ်ကောင်းဆောင်ကကိုချိုးချိဆက်လက်ခေါင်းမာနေတာမို့ပြည်တွင်းစီရေးကြောင့်ပြည်သူတွေဒုက္ခဆက်ကြုံအောင်မယ်လို့သူကပြောပါတယ်
။သူ့ပိုးလမ်းမှာစီမံကိန်းကဗမာပြည်မှာပဲခင့်နေတာ။ကျန်တဲ့နေရာတွေမှာအကုန်တော်တော်လေးကိုအဆင်ပြေနေတာပေါ့နော်။ဗမာပြည်က project တွေပဲတော်တော်ခက်ခဲနေတာဖြစ်တော့ဗမာပြည်ကိုနည်းနည်းပို့ပြီးဖိအားပေးတာပါ။ဒါမဲ့သူတို့ရဲ့မဟာဗျူဟာကအဓိကစစ်ကောင်စီကိုဆွေးနွေးစပွဲပေါ်ရောက်အောင်တွန်းနေတာဗျာ။အဲ့တည်းဟိုဘက်ကတွန်းကြည့်ဒီဘက်ကတွန်းကြည့်တွန်းကြည့်နေတာပေါ့ဗျာအားလုံးအစည်းအဝေးကြီးပေါ်ရောက်လာပြီးမမာပြီးတကြီးကိုဖြည့်ရှင်းဖို့တွန်းနေတာဗျာအဲ့ဒါကိုစစ်ကောင်စီကအခုဒီ short မပေးတော့သူတို့ဟိုဘက်ကပြောလိုက်ဒီဘက်ကပြောလိုက်အဲ့လိုပြောတာလည်းဖြစ်နိုင်တယ်မမာပြည်နိုင်ငံရေးကိုအဆုံးဖြတ်ပေးမှာဗမာလူမျိုးပဲဗျာတရုတ်ကဘာတွေပြောပြောဒီစစ်ကောင်စီကအခုချိန်ထိသူနောက်ထုတ်ဖို့ဖြစ်တယ်အဲ့တော့တရုတ်ကဘာဖြေအားပေးပြီးဘာမှအကျိုးပြုလာမှာမဟုတ်ဘူးခင်
မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေးလာရေးအဖွဲ့ ISP မြန်မာကထုတ်ပြန်ချက်အရရှမ်းပြည်နယ်မြောက်ပိုင်းနဲ့ဆက်ဆက်ဒေသတွေမှာတရုတ်စီမံကိန်း10ခုကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကအပြည့်အဝထိန်းချုပ်ထားနိုင်တယ်လို့ဖော်ပြထားပါတယ်ရှင
်။မတ်တင်ကြီးတိုင်းပြောပြသွားတာပါ။စိတ်ဝင်စားဝဲနိုင်ငံတကာသတင်းပေးပို့ချက်တွေမတင်ပြခင်ထိုင်းနယ်စပ်ကအခြေအနေတစ်ခုကိုလည်းပြောပြခြင်းပါတယ်။ ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်ထဲမှာမြန်မာဘက်ကနေဝင်လာတဲ့စိတ်ကြွဆေးပြား၁၁တန်းကိုထိုင်းနေရာစောက်တက်နဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့ကဖမ်းမိခဲ့ကြောင်းဩဂုတ်လ29ရက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီအကြောင်း VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်ထဲမှာမြန်မာဘက်ကဝင်လာတဲ့ကာလာတန်ဖိုးဘန့်ငွေတန်ပေါင်း 2,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးပြားအလုံးရေ၁၁တန်းကိုထိုင်းနယ်ခြားဆောင်တက်နဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့ကဩဂုတ်လ28ရက်နေ့မှာဖမ်းဆီးခဲ့တာပါချင်းမိုင်ခရိုင်အမှတ်3ဒေသဒုရဲချုပ်ရောင်ကရက်မန်ပါစာကတော့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်သူပြောသွားတာကတော့ချင်းမိုင်ခရိုင်ထဲမှာဒီနှစ်အတွင်းအများဆုံးဖမ်းဆီးနိုင်ခဲ့တာပါအခုလိုမျိုးဖမ်းမိနိုင်ဖို့နယ်စပ်ဒေသကတာဝန်သိပြည်သူတွေနဲ့နယ်ကြားဆောင်တပ်ဖွဲ့ဝင်တွေပူးပေါင်းကြိုးပမ်းခဲ့ကြတာဖြစ်ပြီးဆက်လက်ပြီးတော့လည်းထိုင်းမြန်မာနယ်စပ်ကနေဝူးရစ်စေးဝါးတွေနောက်ထပ်မဝင်လာအောင်ပိတ်ဆို့သွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်အမှတ်3စစ်ဒေသကသတင်းထုတ်ပြန်ကြေးရဒီဝူးရစ်စေးဝါးတွေကိုတည်ဆောင်နေတဲ့ခိုင်းဟာတဖက်နိုင်ငံကဝင်ရောက်လာတဲ့စိတ်ကြွဆေးပြားတွေကိုနေဆက်ကြီးရွာတွေမှာယာယီထိမ့်သိမ်းထားပြီးထိုင်းဘက်ခြမ်းနေဆက်ဘက်မှာလုံခြုံရေးနှဲပါတဲ့အချိန်ကိုစောင့်ကြည့်အခွင့်အရေးယူပြီးမှတည်ဆောင်လာကြတာလို့လဲဆိုပါရယ်သူတို့ကိုထိုင်းနေကြဆောင်တက်နဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့ဝင်တွေကတည်ဆောင်လာတဲ့အချိန်မှာပဲစောင့်ကြည့်ပြီးဖမ်းဆီးနိုင်ခဲ့တာလို့လဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါရယ်မူရစေးဝါးတွေတည်ဆောင်လာတဲ့ရှေ့ပြေးလမ်းကြောင်းကြီးတဲ့စိုက်ကဲတစ်စီးကိုဖမ်းမိခဲ့ပြီးတဲ့နောက်အဲ့ဒီစိုက်ကယ်နောက်ကနေလိုက်ပါလာတဲ့ကားကိုမိအောင်ဖမ်းဆီးခဲ့တာလို့လဲဆိုပါရယ်ကားပေါ်မှာတော့ဆာလာအိတ်55အိတ်တည်ဆောင်လာပြီးအဲ့ဒီအိတ်တွေထဲမှာစိတ်ကြွဆေးပြား17တန်းကိုသိမ်းဆီးပြီးတရခန်းနှစ်ဦးကိုလည်းဖမ်းဆီးခဲ့တာဖြစ်ပါရယ်ရှင
် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါရယ်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေပဲအလှည့်ပေးကြပါတယ်1993ခုနှစ်အမေရိကန်ပြည်ထောင်စုမိန်းပြည်နယ်မှာရှိတဲ့နွေရာသီစခန်းတစ်ခုမှာအစ္စရေးပါလက်စတိုင်းအီဂျစ်နဲ့အမေရိကန်လူငယ်46ဦးအတူစုံစည်းခဲ့မှုပါတယ်။အဲ့လိုနှစ်စဉ်စုံနိုင်ဖို့အစပြုခဲ့သူကတော့သတင်းသမားတဦးလည်းဖြစ်စာရေးဆရာတဦးလည်းဖြစ်တဲ့ဂျွန်ဝါလက်ဖြစ်ပါတယ်။စစ်ပွဲတွေကြားရှင်သန်နေရတဲ့လူငယ်တွေကိုလုံခြုံမှုရရှိစေတဲ့အနာဂတ်တစ်ခုဖန်တီးပေးဖို့ရည်ရွယ်တယ်လို့သူကဆိုပါတယ်။ Jeff Sweet God ပြီးပို့တဲ့သတင်းကိုတော့မခင်ဖြူတွေကတင်ပြထားပါတယ
်မိခင်ပြောင်စုမိန်ပြည်နယ်ကနွေရာသီစခန်းတစ်ခုမှာအရှိလေပိုင်းနဲ့အာရှအလေပိုင်းပြိပက္ခဒေသတွေကလူငယ်လူရယ်လေးတွေနောက်အမေရိကန်လူငယ်တွေပါဝင်ပြီးတော့အပြန်အလှန်ရင်းနှီးချစ်ချင်မှုနဲ့နားလည်မှုတည်ဆောက်ဖို့နှစ်စဉ်နွေရာသီမှာအခုလိုစုံစည်းကြပါတယ်ဒါကတော့ Seeds of Peace ရင်းချမ်းရေးမျိုးစေ့များလို့နာမည်ပေးထားတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်အစီအစဉ်ကြီးကြပ်သူတို့ဖြစ်တဲ့ Eva Arma ကအခုလိုပြောပါတယ
် I think for many of them this is the first time they're really able to
သူတို့အများစုအတွက်ကအခုလိုမျိုးလူချင်းတွေ့ကြရတာဒါပထမဆုံးအချိန်လို့ကျွန်မချက်ပါတယ်မတူညီတဲ့ဘဝဖြတ်သန်းမှုတွေနဲ့အပြန်အလှန်နားလည်မှုရှိအောင်လို့အခုလိုတွေ့ဆုံစကားပြောနိုင်တာမျိုးကဒါပထမဆုံးဖြစ်ပါလိမ့်မယ
်ဒီလူငယ်လေးတွေဟာစရောက်လာချိန်မှာခွဲခြားခံထားရတဲ့လူမှုအတိုင်းဝိုင်းတွေကြားအယိုးစွဲနေတဲ့အဆိုးမြင်ယူဆတွေနဲ့ရောက်လာတက်လို့ရှိပါတယ်2018ခုနှစ်ကဒီနွေရာသီအစီအစဉ်မှာပါဝင်ခဲ့ပြီးဒီနှစ်မှာတော့အတိုင်းပင်ခံနေရာကနေပြန်လည်ရောက်လာတဲ့အီဂျစ်နိုင်ငံသားရှမ်စ်ဟာဖက်စ်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်။ And then I come here and I meet those people that were supposed to be bad.
ကျွန်တော်ဒီကိုစားရောက်လာတော့မကောင်းဘူးလို့ကျွန်တော်ယူဆထားတဲ့သူတွေနဲ့အတူကစားတူစားအတူငိုအတူရေကြမောကြနေခဲ့ပါတယ်။ဒါတွေကကျွန်တော်အတွက်အင်မတန်ထူးခြားပါတယ
်။နေ့စဉ်အစီအစဉ်တွေထဲမှာနွေရာသီပုံမှန်လှုပ်ရှားမှုအစီအစဉ်တွေအများကြီးပါတယ်လို့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းမှာဖြစ်ပျက်နေတဲ့ပြိပက္ခတွေအကြောင်းပြောဆိုဆွေးနွေးကြတဲ့အစီအစဉ်တွေလည်းပါပါတယ်။ဂိမ်းတွေနဲ့အပျော်ကစားတာကြီးတသက်မဟုတ်ပါဘူးလို့အာမကပြောပါတယ
်။ This is not an easy place to be. This is a hard
ဒီနေရာမှာသူတို့အတူပါဝင်ဖို့ကလွယ်ကူတာမဟုတ်ပါဘူး။သူတို့ကြုံတွေ့ရတဲ့အခြေအနေတွေကြောင့်ခံစားချက်တွေခက်ခဲတာတွေရှိပါတယ
်။အခုလိုစူးစီးပေးရတဲ့ရည်ရွယ်ချက်ကအတားအဆီးတွေကိုချိုးဖျက်ပြီးချစ်ချင်ရင်းနှီးမှုတည်ဆောက်နိုင်ဖို့ဖြစ်တယ်လို့အစီအစဉ်သူတွေကပြောပါတယ်။အသက်16နှစ်အရွယ်ပါကစ္စတန်နိုင်ငံကအလီဇာအာမီယာဘာဖက်စ်ကလည်းအိန္ဒိယနိုင်ငံကသူ့လိုပါဝင်သူတယောက်နဲ့အချက်ပြုတ်အတန်းမှာတငယ်ချင်းဖြစ်သွားခဲ့တယ်လို့အခုလိုပြောပြပါဗျာ
Two brought spices back
from home
ကျမယူမလာတဲ့ဟင်းခတ်အမွေးကြိုင်တွေသူ့မှာပါလာတယ်လေဆိုတော့ဟင်းချက်တိုင်းမှာငါ့ကိုမဆလာလေးပေးပါအောင်အဲ့ဒါလေးအခုလိုနေလို့စသဖြင့်ပြောရင်ရင်းနှီးသွားပါတယ
်အချင်းချင်းရင်းနှီးမှုရသွားတာနဲ့ပြိပက္ခအပေါ်မှာချားတဲ့အမြင်တွေလည်းစပြီးပြောင်းလာကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်အလီဇာရဲ့တငယ်ချင်းအသက်15နှစ်အရွယ်အနက်ဒော့ချ်ရှက်စတက်ဖ်ကတော့မွန်ဘိုင်းမြို့ကပ
ါ What really stuck with me was
ကျမနားနဲ့သဘောပေါက်သွားတာတကယ်တော့ပဋိပက္ခတွေဟာတာမန်လူတွေထက်နိုင်ငံရေးပြည်ထနာတွေကြောင့်ဆိုတာပါပဲ
လုံခြုံရေးစိုးရိမ်မှုကြောင့်အရှေ့လေပိုင်းဒေသကလူငယ်တွေနဲ့တော့မေးမြန်းခွင့်မရခဲ့ပါဘူးမြေယာတီအစီအစဉ်အတိုင်းအမြင်ကတူဖြစ်တဲ့ဂါဇာစစ်ပွဲကနေလွတ်မြောက်လာသူကမဲလ်အမရှ်ဟာရာဝီကတော့အခုလိုပြောပြပါတယ
် Come here and talk about peace is a huge challenge
ဒီနေရာကိုလာပြီးငြိမ်းချမ်းရေးအကြောင်းပြောဖို့ဆိုတာဒီကလေးတွေအတွက်ကြီးမားတဲ့စိန်ခေါ်မှုပ
ါ Israel နိုင်ငံကနုံချာချ်မွန်ကလည်းအခုလိုပြောပါတယ
် Nothing that just made it even more complicated
ပို့ပြီးနာကျင်ခံစားရတာပို့ပြီးတော့ရှုပ်ထွေးရတာတွေလည်းရှိပါတယ်လို့ချာချ်မွန်ကပြောသွားတာပါအခုအစီအစဉ်မှာပါဝင်ခဲ့တဲ့သူ 8,000 ကျော်တဲ့က 80 ရာခိုင်နှုန်းလောက်ဟာအခုချိန်မှာပြိပက္ခပြည်လေးကျိုးပတ်မှုတွေမှာပါဝင်နေကြတာကိုတွေ့ရတယ်လို့ညီငယ်ရေးမျိုးဆက်များအစီအစဉ်ကပြောပါတယ်ဒီလိုမျိုးစေ့တွေအများကြီးထက်ကျဲနိုင်အောင်စီစဉ်ကျိုးပတ်နေပါတယ်လို့လည်းပြောပါတယ
် If we can continue to add more people to that kind of a collective
အခုလိုစုစည်းမှုမျိုးနဲ့နောက်ထပ်လူတွေပါဝင်လာအောင်အားလုံးအတူလက်တွဲပြီးဒီလိုကွာကြီးတရက်ကိုဖန်တီးနိုင်မယ်ဆိုရင်ဒီကနေ့ကျမတို့ကြုံတွေ့နေရတဲ့အကျန်းဖတ်မှုတွေကိုရှောင်ရှားနိုင်မယ်နီးလန်းတွေတွေ့ကောင်းတွေ့လာရနိုင်ပါတယ်လို့ငင်းချင်းရေးမျိုးစင်များအစီအစဉ်ကိုဦးဆောင်စီစဉ်သူတို့ဖြစ်တဲ့ Eva Arma ကပြောပါတယ်ရှင
်မက်ကင်ဖြူတွေ့ပါခင်ဗျာအခုတကဆက်ပြီးတော့နားဆင်ရမှာကအာဖဂန်ကနေအမေရိကန်တပ်တွေပြန်ပြီးတော့ရုတ်သိမ်းလာခဲ့တဲ့၃နှစ်ကြာကာလပြီးတဲ့နောက်တာလီဘန်တွေလက်အောက်ကအမျိုးသမီးငယ်တွေနဲ့မိန်းကလေးငယ်တွေရဲ့ဘဝကစိတ်မချမ်းမြေ့စရာပိုပြီးတော့များလာတယ်လို့ဝေဖန်သုံးသပ်ကြပါတယ်။အာဖဂန်နိုင်ငံတွင်ဆိုးရွားလာတဲ့လူအခွင့်အရေးအခြေအနေတွေကိုအမေရိကန်ကဝိုင်းဝန်းဖြေရှင်းပေးဖို့လိုလားနေကြတာပါ။ VOA အင်ဂျီရောသတင်းတောက်အန်နီတာပါဝဲရဲ့သတင်းလွှာကိုတော့မမသစင်အောင်ကပြောပြပါမယ်။
အာဖဂန်နစ္စတန်မှာတာလီဘန်တွေအာဏာပြန်ရတာ၃နှစ်ရှိပြီဖြစ်ပေမဲ့မိန်းကလေးငယ်တွေရဲ့ဘဝကတော့လုံခြုံမှုမရှိသေးပါဘူး။လွန်ခဲ့တဲ့၃နှစ်အမေရိကန်တပ်တွေပြန်ယူသိမ်းခဲ့တဲ့အချိန်အသက်၉နှစ်ပဲရှိသေးတဲ့ပါဝနာမလစ်တယောက်အရွယ်မတိုင်ခင်အိမ်အောင်ချပေးဖို့ရောင်းချခံခဲ့ရပါတယ်။အာဖဂန်မှာအသက်၇နှစ်၈နှစ်အရွယ်မိန်းကလေးငယ်တွေကိုတာလီဘန်တာဝန်ရှိသူတွေနဲ့အတင်းအဓမ္မလက်ထပ်ဖို့စိတ်ခိုင်းခံနေရတယ်လို့ဒေတာရင်းသတင်းတွေကဖော်ပြပါတယ
်။ What the Taliban is doing မင်းကြီးငယ်
တွေနဲ့အမျိုးသမီးတွေအပေါ်တာလီဘန်တွေရဲ့ပြုမှုဆက်ဆံပုံတွေကလူခွင့်ရေးချိုးဖောက်မှုကျူးလွန်နေရပါ။အာဖဂန်မင်းကြီးငယ်တွေနဲ့အမျိုးသမီးတွေအတော်လေးစိတ်ထိတ်ကြိုက်ခံစားနေကြရပါတယ်
။အာဖဂန်ကနေအမေရိကန်တပ်တွေပြန်ယူသိမ်းခဲ့တာ၃နှစ်ပြည့်အထိမ်းမှန်သမ္မတဂျိုးဘိုက်ဒန်ရဲ့ကြေညာချက်မှာအာဖဂန်မှာတည်ဆုံခဲ့တဲ့တပ်ဖွဲ့ဝင်တွေကိုချီးကျူးဂုဏ်ပြုပြောဆိုထားတယ်လို့ဒုသမ္မတကမလာဟဲရစ်စ်ကလည်းအလားတူကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အာဖဂန်မင်းကလေးငယ်တွေအခွင့်အရေးတွေပိတ်ပင်ခံနေရတာကိုတော့မဖော်ပြခဲ့ကြပါဘူး။ Republican သမ္မတလောင်းဒိုနယ်ထရမ့်ကလည်းအာဖဂန်ကတပ်တွေပြန်ယူသိမ်းခဲ့တဲ့အချိန် American တပ်ဖွဲ့ဝင်၁၃ဦးတည်ဆုံခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်အစိုးရရဲ့အုပ်ချုပ်ရေးကိုပဲဝေဖန်ပြောဆိုခဲ့ပါတယ်
။ Kamala Harris နဲ့ Joe Biden တို့ကြောင့်အာဖဂန်နစ္စတန်မှာအရှက်တကွဲဖြစ်ခဲ့ရတယ်လို့ဒါက American အပေါ်ကဘာကယုံကြည်လေးစားမှုပုံရိပ်ကိုထိခိုက်စေပါတယ်
။အခုလဆောပိုင်းအာဖဂန်ကိုတာလီဘန်တွေပြန်ယူချုပ်တဲ့သုံးနှစ်မြောက်နှစ်ပတ်လည်နေ့ခန္ဓာမင်ကုံမှာတာလီဘန်အုပ်ချုပ်သူတူကနိုင်ငံခြားဝင်ရောက်ဆွတ်ဖက်မှုကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ်။မကြာသေးခင်ကလည်းအမျိုးသမီးတွေခန္ဓာကိုယ်ကိုဖုံးကွယ်ထားဖို့နဲ့လူများရှေ့မှာပြောဆိုတာတွေမလုပ်ဖို့ကန့်သက်ပိတ်ပင်တဲ့ဥပဒေတရက်ကိုတာလီဘန်တွေကပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေကိုကုလသမဂ္ဂကပြင်းပြင်းထန်ထန်ရှုတ်ချပြီးပြန်ယူသိမ်းဖို့လည်းတောင်းဆိုခဲ့ပါတယ်
။ They do not represent the will.
သူတို့ကပြည်သူတွေစံတာကိုကိုစားမပြုပါဘူး။အာဖဂန်လူငယ်တွေထူးထူးဖြင့်အမျိုးသမီးငယ်တွေရဲ့အိမ်မက်တွေမျောလင့်ချက်တွေကကမ္ဘာပေါ်ကတခြားလူငယ်တွေနဲ့ဘာမှမကွာခြားပါဘူး
။ TN2 World အဖွဲ့အစည်းတည်ထောင်သူ Stephanie Sinclair ရောအာဖဂန်နိုင်ငံတွင်ကတိတ်ဆိတ်နေတဲ့အမျိုးသမီးတွေရဲ့အတန်းတွေကိုပို့ပြီးတော့အာရုံစိုက်ကြဖို့နဲ့ထိရောက်တဲ့ဆောင်ရွက်မှုတွေကိုလုပ်ဖို့ American ခေါင်းဆောင်တွေကိုတိုက်တွန်းပါတယ်။တစ်ချိန်တည်းမှာပဲအရွယ်မတိုင်ခင်အိမ်အောင်ပြည့်ဖို့ရောင်းစားတာကိုခံခဲ့ရတဲ့အသက်၉နှစ်အရွယ်ပါဝနာကိုမိသားစုစီပြန်ပေးဖို့ 2N2 World အဖွဲ့အစည်းက လှူဆောင်ခဲ့တာပါအခုပါဝနာကကြောင်းပြန်တက်နေပါတယ
်
ပါဝနာကလိမ့်မာပါတယ်သူ့မှာမြင့်မားတဲ့အထွေးခေါ်ရှိတယ်သူကဆရာဝန်ဒါမှမဟုတ်ဆရာမဖြစ်ချင်တာသူလှုပ်ချင်တယ်ဆိုရင်ဖြစ်အောင်လုပ်နိုင်တဲ့အစွမ်းစားလည်းသူ့မှာရှိပါတယ်ဒီလိုအခွင့်အရေးကိုကြားမြင်ထားတဲ့ပတ်ဝန်းကျင်မှာနေရတာကပဲပြဿနာဖြစ်နေတာပါ
ဒါပေမဲ့အာဖဂန်မှာအမျိုးသမီးငယ်တွေ6တန်းအထိပဲကျောင်းတက်ခွင့်ပြုထားတာပါ။ဒါကြောင့်အပြောင်းအလဲတွေမပေါ်ဆောင်နိုင်သေးဘူး။အာဖဂန်မျိုးသမီးငယ်တွေရဲ့ဘဝတွေကတိုးတက်မှုအခွင့်လန်းနေနဲ့အလံဝင်းနေဦးမှာပဲဖြစ်ပါရဲ့ရှင်
။မမြသစဉ်အောင်တင်ပြခဲ့တာပါခင်ဗျာ။တိတ်မကြခင်မှာအပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်။အခုတခါတော့ကမ္ဘာအမြင့်ဆုံးတောင်ဆက်လေးလုံးထိတ်ကိုတက်ခဲ့တဲ့ဆယ်ဂျော်သက်ဒီဘောလူငယ်လေးတယောက်ဟာကမ္ဘာအသက်အငယ်ဆုံးတောင်တက်သမားအဖြစ်နဲ့မှတ်တမ်းဝင်နိုင်အောင်နောက်ဆုံးတောင်တက်အမြင့်တစ်ခုကိုတက်ဖို့တရုတ်နိုင်ငံရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေပါတယ်။ဒီစက်တင်ဘာလထဲမှာခွင့်ပြုချက်ရဖို့သူကမျှော်လင့်ထားတာပါ။ AFP သတင်းဆောင်မကိုဦးတင်မောင်တန်းကပြောပြမှာပါ
။ဆွတ်ရှိနေရနီဘောတောင်တက်သမားမီမာရင်ဂျီရှာပါဟာထူးခြားပြောင်းလဲတဲ့ဆော့ဆောင်နိုင်သူတယောက်အဖြစ်မှတ်တမ်းဝင်ဖို့လူဆက်နေပါပြီ။မီတာ8000ပြားဖြင့်16,249ပေအထက်ကမ္ဘာမှာအမြင့်ဆုံးတောင်14လုံးလုံးကိုတက်နိုင်တဲ့အသက်အငယ်ဆုံးတောင်တက်သမားတစ်ယောက်မကြာမီမှာသူဖြစ်လာတော့မှာပါသူအတွက်နောက်ဆုံးတောင်ဖြစ်တဲ့တိဘက်ကရှီရှာပမာတောင်ကိုတက်ဖို့တရုတ်နိုင်ငံရဲ့ခွင့်ပြုချက်ဆောင်နေတာပါသူတို့မျိုးကတောင်တက်တာနဲ့မကင်းခဲ့တာကိုအခုလိုပြောပြပါတယ
် My whole family is from Mount Lady
ကျွန်တော်တို့မိသားစုကတောင်တက်သမားတွေကဆင်းသက်လာတာပါကျွန်တော်အဖေမှာစူဇန်လီလာရဲ့ကုမ္ပဏီရှိပါတယ်ဒီတော့ဒါရီနဲ့နီးစပ်ပါတယ်တောင်တက်တာစူဇန်လီလာတာတောင်တက်လူတွေနဲ့တွေ့ဆုံတာစသဖြင့်ပေါ့ဒါပေမဲ့ကိုကိုကိုဒီလောကထဲတော့မရောက်ချင်ခဲ့ပါဘူ
းသူလေမင်းမဂျာဘူးဒေးဗစ်ချာဘာဟာတောင်14လုံးလုံးရဲ့ထိတ်ကိုပေါက်ခဲ့တဲ့အငယ်ဆုံးပုဂ္ဂိုလ်ဖြစ်ပတ်တန်းတင်ခံထားပါတယ်2019မှာအဒီလိုတက်ပြီးခဲ့ပြီးအဒီတုန်းကမင်းမရဲ့အသက်က30ပါသူပေတရှိရှာပါနဲ့အတူညကိုတယောက်ဟာတောင်တက်လေလာရေးကုမ္ပဏီနှစ်ခုကိုထူထောင်ထားကြပါတယ်1986မှာအီတလီတောင်တက်သမား Rain Hall Messner ကတောင်14လုံးလုံးကို1986ခုနှစ်မှာပထမအဆုံးတက်လို့ပြီးသူဖြစ်လာနေပါတယ်အခုအချိန်ထိအဲဒီလို14လုံးလုံးပြီးအောင်တက်နိုင်သူကကမ္ဘာမှာလူ40ဝန်းကျင်ပဲရှိပါသေးတယ်ဒီတောင်တွေဟာဟီမွင်တာမှာရှိပြီးနီပေါ်တရုတ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေအထိဆက်သွားနေပါတယ်။သူကအခုလိုဆက်ပြောပါတယ်
။ I look more than any more as a sport like
တောင်တက်တာကိုအားကစားတစ်ခုလိုကြည့်ပါတယ်။ကိုကိုကိုလည်းအားကစားသမားတယောက်လိုမြင်ပါတယ်။လူများအတွက်တော့ဒါကဝါသနာကိစ္စ၊ယူသွတ်မှုကိစ္စပါ။ကျွန်တော်လည်းယူသွတ်ပါတယ်
။နီမာရင်ဂျီရှာပါ2022ခုနှစ်ဩဂုတ်လမှာတောင်14လုံးရဲ့ပထမအဦးဆုံးတောင်စတက်ခဲ့တာပါ။မောက်မနတ်စလူတောင်ဟာအမြင့်မီတာ8163မီတာမြင့်ပြီးကမ္ဘာမှာအထက်ပါမြောက်အမြင့်ဆုံးတောင်လည်းဖြစ်ပါတယ်။အဒီတုန်းကသူ့အတွက်16နှစ်ပဲရှိပါသေးတယ်။73တောင်ကျောက်တောင်ကန်ချန်ဂျွန်ကဂျွန်လာတို့ကတက်ခဲ့ပြီးကမ္ဘာတတိယအမြင့်ဆုံးတောင်ကိုတက်လိုက်တဲ့အငယ်ဆုံးတောင်တက်သမားဖြစ်နေသူမတန်းဖြစ်ပါတယ်။ဒီလိုတောင်တွေကိုတက်ရတဲ့အတွက်သူ့အတွက်အကျိုးဖြစ်ပေါ်တယ်။
Okay. Okay. Been in my life, you know, these 2 years, I've learned so much.
ဒီနေ့အတွင်းတဘာဝအကြောင်းအများကြီးသင်ယူရရှိပါတယ်။လူခန္ဓာကိုယ်စိတ်ပညာလူသစ်တွေနဲ့တွေ့တာတဘာဝတရားကမ္ဘာပေါ်ကအရာရာကိုတောင်တွေကနေကျွန်တော်သင်ယူရရှိခဲ့ပါတယ်
။တောင်တစ်ခုချင်းစီရဲ့ထိန်းထားမှာအောက်ဆီဂျင်နည်းနည်းလေးပဲရှိတာမို့သေမင်းနယ်ပယ်ထဲမှာတောက်ထိတ်ကိုရောက်ကြတာပါ။တောင်တွေပေါ်ရောက်တဲ့အခါဘယ်ချိန်မဆိုသေသွားနိုင်ပါလဲ။ဘောကဘလောက်ရေးချီးကလေးဆိုတော့ကိုအတိအမှပြီလို့ပြောပါတယ်လို့ရှားပါမှာပြောပါတယ်။တောင်းတဲ့ချေအဖြစ်စိတ်တက်ပြီးတိုးတက်လာတာနဲ့ဒီပြည့်ချာပြီ။
Because mentally I have kind of convinced myself
စိတ်ပိုင်းအဖြစ်ဆိုရင်ကိုကိုကိုယုံကြည်မှုရှိပါတယ်။စီးနှင်းပြိုကျလာတာရာသီဥတုစိုးလာတာတောင်ပေါ်မှာမတော်တဆဖြစ်တာကျွန်တော်ပြန်ခတ်မသွားပါဘူး။တောင်းနေပေါ်မှာဓာရီကပုံမှန်ပဲဆိုပြီးကိုကိုကိုယုံကြည်မှုရှိနေပါတယ်။ဒီလိုစိတ်ကထောက်ကူဖြစ်တယ်ထင်ပါတယ
်သူရဲ့တွေ့ရကောင်းကတန်စင်းတော်ရေရှာပါပါနယူးဇီလန်နိုင်ငံသားအက်ဒမန်ဟီလာရီနဲ့တူကမ္ဘာအမြင့်ဆုံးအေဗရက်တောင်ကိုတက်ခဲ့တဲ့ပထမဦးဆုံးလူလည်းဖြစ်ပါတယ်တန်စင်းသာသူ့အတွက်တော့ဘောလုံးမှာမက်ဆီနဲ့ရော်နယ်ဒိုလိုလိုပဲမဟာတောင်တဲ့သမားကြီးတယောက်ဖြစ်ပါတယ်ဒါပေမဲ့ ဥရုယာဒီပြောင်းလဲလာပြီးတောင်တက်တာစီးပွားရေးသဘောဆန်လာတဲ့အခါတောင်တက်တာကိုပတ်ဝန်းကျင်ထိန်းသိမ်းချိတ်ကပ်ဖို့တင်သူကချင်းကပ်လိုပါလေဘာဝပတ်ဝန်းကျင်သိပ္ပံကိုလေ့လာဖို့ဒီရွယ်ထားပါလေဒါကကျွန်တော်လုပ်နေတာရဲ့ကြီးမားတဲ့ညီမတဲ့ဖြစ်ပါလေလို့သူကပြောပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို၄၀ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာမနက်ခင်းပြကြပါသေးခင်ဗျာ။VOA American တိုင်ရဲ့မြန်မာပြည်တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့တဲ့အရင်ဦးဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကချင်စစ်အင်အားကြီးထွားနေပုံကိုတင်ပြထားပါတယ်ခင်ဗျာမြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့စီးရီးလှုပ်ရှားမှုတွေကြောင့်ကချင်ပြည်နယ်မှာစစ်ကောင်စီတပ်ကကင်းစင်တဲ့နယ်မြေတွေပို့ပြီးတော့ကျယ်ပြန့်လာတဲ့အကြောင်းဦးအောင်ခင်ကပြောတာပါလေ
။လူငယ်တွေမတ်လနဲ့အပီလာထဲမှာကချင်ပြည်နယ်ကစက္ကစစစ်စခန်း80နီးပါးကို KIA ကချင်လွတ်လပ်ရေးတပ်ကပြန်လည်သိမ်းပိုင်နိုင်ကြောင်းသိရပါတယ်။မေလ9ရက်နေ့ထုတ် BNI ပြန်မော်နီတာမှတ်တမ်းအရ KIA ရဲ့ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်နဲ့တိုက်ပွဲပေါင်း948ကြိမ်ဖြစ်ပွားပါတယ်ဒီနှစ်ပထမ၄လပိုင်းမှာတိုက်ပွဲ160ကျော်ဖြစ်ပွားပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေစစ်စီနဲ့မြို့နယ်35ခုထဲမှာကချင်ပြည်နယ်က16မြို့နယ်ရှမ်းမြောက်က10မြို့နယ်စကိုင်းက10မြို့နယ်မန္တလေးက1မြို့နယ်ပါဝင်လာမှုစစ်မျက်နှာကျေပြန့်လာတာထင်ရှားပါတယ်။ KIA ဦးဆောင်မှုအောက်မှာတိုက်နေတဲ့တပ်ဖွဲ့ပေါင်း9ဖွဲ့လောက်ရှိပါတယ်။ကချင်နဲ့မန္တလေး KPDF ကကချင်ပြည်သူ့ကာကွယ်ရေးတပ်၊စကိုင်းက NUG လက်အောက်က PDF တပ်ဖွဲ့များ ABSDF ကျောင်းသားတပ်၊ ARKH တပ်၊ရှမ်းမြောက်က MNDAA ကိုကန်တပ်စတာတွေဖြစ်ပါလေ။စကိုင်း PDF နဲ့ KIA ပူးပေါင်းတိုက်ခိုက်လို့ကောလင်းမျိုးကိုသိမ့်ပိုင်နိုင်တာဖြစ်ပါတယ်။မလ9ရက်နေ့ကစတဲ့ကချင်ထိုးစစ်ကို3339စစ်စင်ရေးလို့လည်းခေါ်ကြပါတယ်။အရင်တုန်းကအစိုးရတပ်သား100လောက်ကိုကရင်တပ်သားအနည်းငယ်နဲ့တိုက်ခိုက်ခဲ့ပေမယ့်အခုတော့စက္ကစတပ်သား100ကို KIA 100ကတိုက်ခိုက်နေတာမို့စီးလုံးရေးအားကောင်းတယ်လို့ဒေသခံတဦးကဆိုပါတယ်။တရုတ်မြန်မာနယ်စပ်ပေါ်က KIA ဌာနချုပ်အခြေစိုက်တဲ့လိုင်ဇာမြို့ပတ်ဝန်းကျင်ဒေသဟာစက္ကစတပ်ကင်းစင်တဲ့နေမီဖြစ်သွားပြီလို့ကြေညာပါတယ်။နှစ်ရှည်လာမြတ်တဆွဲထားတဲ့စခန်း40ကျော်ကိုရပောင်း20ကျော်အတွင်း KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပါတယ်။စက္ကစတပ်စခန်းအများစုဟာ1994အပြည့်ရသဘောတူချက်အရတဆွဲထားတဲ့စခန်းတွေပါဒီဒေသဟာကချင်ရှမ်းမြောက်နဲ့စကိုင်းတိုင်းကိုထိစပ်နေတာမို့စည်ရေးဘူဟာမှာအရေးပါပြီးနေဆက်ကုံသွင်းရင်းမှာလည်းအရေးပါပါတယ်။ဒါပေမဲ့ဆုတ်ခွာရတဲ့နယ်မြေပျက်စီးစေဖို့အတွက်လေတပ်ကတိုက်ခိုက်နေပြန်ပါတယ်။လိုက်စာမျိုးနဲ့အနီးကစစ်ဘေးရှောင်စခန်းကိုစက္ကစလေတပ်ကဩဂုတ်လ10ရက်နေ့ညကဘုံကျဲတိုက်ခိုက်လို့ အမျိုးသမီးတူခြေထောက်မှာတန်ရာရသွားပါတယ်။ကြောက်ဆင်းထွက်တဲ့ဘာကန်ဒေတာဟာစီးပွားရေးအရာအရေးပါတာမို့ကဲတိုင်ရင်လေးရင်နဲ့ကချင်ပြည်ရဲ့တွေအထိုင်းချထားပါတယ်။ဘာကန်ပတ်လေကမြေပြင်ထပ်ပေါ်ရင်လမ်းတွေကိုကဲအင်းနဲ့ပူပေါင်းတက်ကဖြတ်တောက်ထိန်းချုပ်နိုင်တာမို့ထိုးစစ်တိုးချဲ့နိုင်မှုရှိတယ်လို့သိရပါတယ်။စကိုင်းနယ်ကချင်ပြည်နယ်ထိစပ်နေတဲ့အင်းတော်မျိုးသိန်းတိုက်ပွဲမှာ KAPDM နဲ့ ABSD ရဲ့ပူးပေါင်းတပ်တွေတိုက်ခိုက်နေတာဖြစ်ပြီးရွှေဘုံမြကြီးနားကလန်းကနဘာကာကင်းနဲ့မျိုးတွင်းရဲစခန်းတွေကိုသိမ်းပိုက်ထားတယ်လို့ဩဂုတ်လ26ရက်နေ့ထုတ်ကချင်သတင်းစင်မှာပေါ်ပြပါတယ်အင်းတော်မျိုးဟာရွှေဘုံမြကြီးနားလမ်းမကြီးပေါ်မှာရှိပြီးကချင်ပြည်နယ်ရဲ့အရေးပါတဲ့ဝင်ပေါက်တစ်ခုဖြစ်ပါတယ်အရင်ကရှုံးခဲ့တဲ့နေမြေတွေကိုစက္ကစလက်ထက်မှာပြန်လည်ရယူဖို့ KIA ကရည်ရွယ်ထားပုံရပါတယ်။ယူနန်နယ်စပ်ကနေကြားမြို့တွေကိုလည်းထိန်းချုပ်ဖို့ကြိုးပမ်းနေပုံရပါတယ်။တရံဇာတအထွက်ကောင်းတဲ့ဒေသတွေကိုပြန်လည်ထိန်းချုပ်နိုင်ဖို့လည်းလုံးပန်းနေပုံရပါတယ်။စစ်တပ်ရေးလမ်းကြောင်းတွေကိုလည်းချုပ်ကင်နိုင်ဖို့စစ်ဆင်နေပါတယ်။အခြေအနေပြေးလာရင်တော့စက္ကစတပ်အားလုံးကိုကချင်ပြည်နယ်ကတိုက်ထွက်ဖို့လည်းရည်ရထားပုံရပါတယ်။မတ်လကစလိုက်တဲ့ကချင်ပြည်နယ်စစ်ပွဲမှာ KIA နဲ့ပူးပေါင်းတပ်တွေကအသာရနေတယ်လို့ပြောနိုင်ပါတယ်။ကချင်ပြည်နယ်ကိုထိန်းချုပ်နိုင်ရင်စကိုင်းနယ်ရှမ်းမြောက်အထိစစ်မျက်နှာကျယ်ပြန့်လာနိုင်တယ်လို့သုံးသပ်ကြပါတယ်။တစ်တုံညာနှစ်ခုနှစ်ဒုတိယလှိုင်းဖြစ်တဲ့ရှမ်းမန်းစစ်စင်ရေးဟာစကိုင်းတိုင်းအထက်ပိုင်းကိုဝေးနေပြီဖြစ်ပါတယ်။တကယ်တော့2016မှာဖွဲ့စည်းခဲ့တဲ့မြောက်ပိုင်းမဟာမိတ်အောင်ဝဲခန္ဓာဖြစ်ပါတယ်။ရခိုင်ကိုကတာအားကချင်တပ်ဖွဲ့တွေပါဝင်တဲ့လေးပွင့်ဆိုင်မဟာမိတ်ရဲ့ထိုးစစ်လို့ပြောနိုင်ပါတယ်။ကိုကတာအားနဲ့ရခိုင်တပ်ရဲ့သုံးညီတောင်မဟာမိတ်ရဲ့တစ်တုံညာနှစ်ခုနဲ့စစ်စင်ရေးနဲ့မရှိမနှောင်းကချင်စစ်စင်ရေးဖြစ်ပွားတာပါ။မြောက်ပိုင်းမဟာမိတ်ဖွဲ့စည်းပြီးမကြာမီဝါဦးဆောင်တဲ့ FNPCCဖက်ဒရယ်နိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီကိုပန်ဆာမှာ2019ကဖွဲ့ပါတယ်။မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ဝမိုင်းလာရှမ်းပြည်တိုးတက်ရေးတပ်ပါဝင်တဲ့ခုနှစ်ဦးကော်မတီဖြစ်ပါတယ်။စစ်ကောင်စီတက်လာတာကိုကချင်အဖွဲ့ကသာအတိအလင်းဆန့်ကျင်ပြီးသုံးညီနောင်အဖွဲ့ကတော့ຫນွေဦးစစ်ပြီး PDF တွေကိုတိုက်တဆိတ်စစ်တင်တန်းပေးပြီးလက်နဲ့တက်ဆင်ပေးတာဟာလူတီများတဲ့ရှုပ်ဝက်ချက်လိုဖြစ်နေပါတယ်။တုံညီအောင်စစ်စင်ရေးလို့တော့လက်ကျင်ထားတဲ့ PDF စစ်တီတွေထောင်ချီပြီးပါဝင်တိုက်ခိုက်ကြပါတယ်။ NUG နဲ့ပူးပေါင်းတဲ့တိုင်းရင်းသားစစ်ရင်အားကတော့9000လောက်ရှိမယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
။ဦးအောင်ခင်ဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲတိုင်းရင်းသတင်းလွှာကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့သွေးလွန်တုပ်ကွေးတာမန်အဆင့်ကုသမှုအကြောင်းကိုပြောထားကြပါတယ်။မပြင်းထန်တဲ့တာမန်အဆင့်အတွက်အိမ်မှာပဲကုသနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။ဒီအကြောင်းစေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ Okay, ကလေးတကူဆရာဝန်ကြီးပမောက္ခဒေါက်တာစောဝေခင်ဗျာကျွန်တော်တို့သွေးလွန်တုပ်ကွေးစမဖြစ်အောင်ကာကွယ်ရေးအတွက်ပြီးခဲ့တဲ့နှစ်ပတ်နဲ့သုံးပတ်တုန်းကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာကြီးဒီသွေးလွန်တုပ်ကွေးမပြင်းထန်တဲ့အဆင့်ပေါ့နော်ဒီသာမန်အဆင့်မှာလှုပ်ဆောင်တင်တာတွေနဲ့ရှောင်တင်တာတွေကိုအဓိကပြောမှာမို့သာမန်အဆင့်မှာလှုပ်တင်တာတွေကနေစပြောပြပေးပါလားဆရာကြီ
း Okay, ပြင်းထန်တဲ့အဆင့်မဟုတ်ဘူးအိမ်မှာရင်ကုသလုပ်ကြတဲ့လူနာတွေရှိပါအဲ့ဒါကျွန်တော်ပါရာဆက်တမောပေးအပြားအတွက်ပေါ့နော်ဒီလိုချင်းအဲဒါစားရည်လေလူတွေကတိုက်ကြတယ်တကယ်တော့ဒါစားရည်တိုက်ဖို့လည်းမလိုပါဘူး။အရေးရဲစားတတ်ကြတတ်ပေါ့ဗျာ။ဥမာအချိုရည်စားခတ်တော့လည်းရတယ်။စံပြုတ်စားခတ်တော့လည်းရတယ်။ခန္ဓာကိုယ်ကချွေးမင်းများထနိုင်အောင်လို့ငန်တက်လေးပါထည့်ချွေးရပါ။ဒီရည်ပြင်းများတောက်ရပါ။အဲ့လိုတိုက်လို့ရတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအိမ်မှာတာမန်ဆင့်သွေးလွန်တုပ်ကွေးကုသတဲ့နေရာမှာမကြောက်တဲ့ဆီတွေရောရှိသေးလားဆရာ
။ပါရာဆက်တမောကလွှဲရင်တော့အခြားကြိုက်ကြောက်ဆီတွေလုံးဝမသုံးသင့်ပါဘူး။အဲ့လိုဆိုသွေးလွန်တုပ်ကွေးမှာဆိုလို့ကျွန်တော်သွေးယိုနိုင်တဲ့လက္ခဏာရှိတဲ့သ ဥမာအပြင်ဘာဆိုတော့ဒီ diclofenac တို့ ਆ တော့လေဒီကျန်တဲ့အကြိုက်ခဲပြောက်ဆေးတွေကိုအဲ ibuprofen ဆိုတာလည်းရှိပါတယ်နိုင်ငံသားမှာတော့တော်တော်လေးကြားရင်သုံးပါတယ်ဒါပေမဲ့တွလုံးတူကေဖြစ်နိုင်တဲ့ကျွန်တော်တို့တန်းပြင်မှာတော့ကျွန်တော် ibuprofen သုံးတာကိုအလုံးဝသဘောမကျပါဘူးအခြားကြဖို့တက်ဆိုတော့ paracetamol ပဲသုံးခိုင်းပါတယ်အတွလုံးတူကေမဟုတ်တာသိကြပြီးခြားဖျားဆိုတော့လေသုံးလို့ရပါတယ်မှတ်တာရမ်းသေးတာမှပေါ့သုံးလို့ဆိုတော့ risk ယူပြီးတော့မသုံးနိုင်ပါဘူ
းဟုတ်ကဲ့ဆရာအဲ့တော့အိမ်မှာခုနိုင်တဲ့အစင်းနဲ့ဆိုလို့ရှိရင်တော့သူကရပိုင်းတွင်ပျောက်သွားတဲ့သဘောပေါ့ဆရာနော်ပြန်လန်းလာတဲ့သဘောပေါ့အဲ့ဒီ
ကြည့်ရဲသူကယောဂါတွေရဲ့သဘောအတိုင်းပါပဲသူကလူတိုင်းမှာလည်းပြင်းထန်တဲ့အဆင်တော့မရောက်ပါဘူးတချို့ကတော့သွေးလွန့်တကွေးပိုးဝင်သွားတဲ့ယောဂါလည်း infection လည်းရသွားတဲ့လက္ခဏာမှကြာပဲတော့ဖြစ်နိုင်သွေးစစ်တော့မှရင်တော့ဖြစ်ခဲ့ဘူးလဲဆိုတာပေါ်တာပေါ့နော်ကျွန်တော်က IgG ဆိုတာပေါ်လို့ရှိရင်ရင်တော့ဖြစ်ခဲ့ဘူးလဲဆိုတာပေါ်တယ်အဲ့တော့ဖြုတ်ဝင်သွားပြီးတော့မှတိတ်ပြင်းထန်တဲ့အဆင်ကိုမရောက်ဘူးတချို့ကလက္ခဏာမှကြာဘူးတချို့ကပြတယ်တချို့ကနည်းနည်းပဲဖြားပြီးတာမန်ဖြားလို့ပျောက်သွားတယ်တချို့ကတော့ပိုရေးကြီးတဲ့အဆင့်တွေရောက်သွားတယ်ပေါ့နော်ဒါကတော့ဆက်ဆိုင်ရာဆရာဝန်ကသတိထားပြီးတော့စောင့်ကြည့်နေရမှာ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာပြီးခဲ့တဲ့ဒီဇွန်လကုန်နဲ့ဇူလိုင်လဇန်တို့ကပြောခဲ့တယ်ဒီအန္တရာယ်ရှိတဲ့လက္ခဏာတွေကိုစောင့်ကြည့်ဖို့တော့လိုတာပေါ့ဆရာနော်ဖြစ်လာရင်ချက်ချင်းစိတ်ရောပို့ဖို့အတွက
်ဟုတ်ပါတယ်ကျွန်တော်ပြောထားတဲ့လက္ခဏာတွေပေါ့ဖြစ်နိုင်တဲ့ရှိတဲ့လက္ခဏာတွေရှိရမယ်အန္တရာယ်လက္ခဏာရှိရယ်အနေလက္ခဏာချင်းဆေးရုံတင်ထားရမယ်အနေလက္ခဏာမရှိဘဲနဲ့ဆေးရုံတင်ရမယ်ကလေးလည်းရှိပါကျွန်တော်ပြောထားပြီးသားရှိပါအဲ့ဒါလေးတွေကိုအားလုံးကသတိထားမိဖို့လိုတယ်ပေါ့ဘာလို့ဖြင့်ဆေးဝါးကုသပေးနေတဲ့ general practitioner ဆရာသတိထားမိဖို့လိုတယ်နေရီမှာဆိုလို့ရှိရင်တော့ဟိုဆရာဝန်မရှိတဲ့နေရာမှာကြာကျေးလက်ကျမ်းမာရေးဌာနမှာရှိတဲ့ကျမ်းမာရေးမှူးတို့တောက်ပါဆရာမတို့ကသတိထားမိဖို့လိုပါတယ်မိဘတွေကိုယ်တိုင်လည်းဖတ်တာမှတ်တာလို့ရှိရင်သတိထားမိတာပေါ့နော်အဲ့တော့မိဘတွေကိုယ်တိုင်သတိထားမိလို့လာတာတွေလည်းအများကြီးရှိပါတယ်အဲ့တော့သတိပညာလေးရှိနေဖို့ကတော့ပို့ပြီးတော့အရေးကြီးပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကကတော့ဒီအဖျားချပြီးတော့မလန်းရင်တော့အန္တရာယ်လက္ခဏာတွေဝင်ပြီပေါ့ဆရာနော
်ဒါပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့နောက်တစ်ခုကတော့ဆရာကြီးအခုလိုအိမ်မှာကုသတဲ့နေရာမှာအရင်ဆရာမတောက်တဲ့ဆေးကိုပြောပြီးမှမလုံတင်တာတွေရောရှိသေးလားဆရာကြီ
းမက်ကလောင်ပေါက်တာတွေပါလည်းမလုံတင်ပါတချို့ကတော့ပမာလူမျိုးကတော့မက်ကလောင်ဖောက်တယ်ပေါ့နော်။ရှားလို့ရှိရင်လက်ထိတ်ကိုဖောက်တယ်၊နောက်ဖောက်တယ်ပေါ့နော်။အဲဘယ်လိုဖြစ်လဲဆိုတော့တချို့တိုင်းရင်းသားတွေကတော့ဘာလို့လဲဆိုလို့ရှိရင်ဒါမီးပူပေးပြီးတော့ဖန်ခွက်တို့ဘာလို့လဲခြေပြားတွေကိုတခါတည်းချစ်တယ်။အဲ့ဒါတွေအနည်းငယ်ကတော့ကလေးကိုကြောက်အောင်လုပ်တာပါဗျာ။အော်ဟဲ့ညုံကန်တော့ချွေးထွက်လာတော့ချွေးရခန္ဓာကိုယ်အပူကိုဆုတ်သွားတော့ခန္ဓာပြားကျသွားတာ။ဘာမှအသေးပဲမရှိပါဘူး
။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီမက်ကလောင်ဖောက်တာကြောင့်ဆိုဂျူဒီစွန့်ရတာရောရှိသေးလားဆရာကြီ
းမက်ကလောင်ဖောက်လို့ဆရာကြီးငကွာသွေးယိုကျင်တဲ့ကလေးဆိုသွေးမတိတ်ပဲဖြစ်နိုင်တယ်။နောက်ဒီစုံနာမှုပါလို့မက်ကလောင်ဖောက်တာလည်းရန်ကိုအနေနဲ့ရှိပါတယ်။အဲလိုစုံရေကမ်းပါဝင်နေမှာဒီရောဂါပိုးမွားရရှိနေတယ်လေဒီကနေဒါလာရင်ရောဂါပိုးမွားရှိတယ်။အဲကြောင့်အဲ့ဒါကဟိုကိုကဖောက်လိုက်တော့မှသွေးလေးရောက်သွားပြီးတော့အသေးစိတ်တက်တာလည်းဖြစ်တတ်ပါငကိုရီကကလေးအားနည်းနေတဲ့အချိန်မှာသူစိတ်တက်တာလည်းပြင်တော့ပို့ပြီးတော့နှုံးခွေသွားတော့ဗောနပို့အနေနဲ့ရှိရပါအသက်အနေနဲ့ပါရှိတာလည်းတော့နောက်ဆက်ချစ်တာလည်းဒီလိုပါပဲတိုင်းရင်းသားတွေလောက်တလို့အကြီးစားအကောင်းကိုချစ်တာဆိုတော့အကြီးစားဆိုတာသဘာဝအပြင်ရဲ့ခန္ဓာကိုယ်ရဲ့အကာအကွယ်ပါအဲ့ဒီအကြီးစားအပေါ်ရန်သားတွေကိုပြအောင်လုပ်ကြံနေရတာယောဂပိုးဝင်တာလို့ဆိုတော့ကိုဖြစ်စီတာပေါ့နော်ဆိုတော့ဒါလည်းအကျိုးရှိတယ်လို့မဟုတ်ပါဘူးအဲ့ဒါမျိုးရအောင်အနေအောင်ရှိပါသေးတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီတလူတကွေဒီနေ့ဖြစ်တာနဲ့ပတ်သက်ပြီးတော့เนาะကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်မလားဆရာကြီ
းဒီကတော့သွေးလန်းတကွေအနေလက္ခဏာရှိတဲ့လူကနေသွေးလန်းတာတော့ဖြစ်ပြီဆိုရတဲ့အနည်းညာမလက်ပေါ့เนาะဒုလားခံမလက်ကုသပေးဖို့အရေးကြီးပါအဲ့တော့ဟိုတချို့နေစုံနေသားတွေပါဆိုလို့ရှိရင်တော့လေဒီအနေရှိနိုင်နေတာပေါ့လေဒီပြဿနာရှိပါတယ်ဒါပေမဲ့ဒီအသိပညာကိုတော်တော်လေးပြန့်နှံ့ဖို့ကတော့အရေးကြီးဆုံးပါပဲ
ဟုတ်ကဲ့ဆရာအခုကျေးလက်ဒေသတွေအတွက်ကောဆရာဟိုတီးတန့်ကာကွယ်ပြောချင်တာရှိသေးလားဆရာဥမာစစ်ဆောင်စခန်းတွေကတော့အခုကအများလာတော့လေ
အဲ့ဒီဒီဒုက္ခတွေစခန်းတွေပါလေမှာကြတော့လေလူများစုသေးနေရောဟိုဘယ်ကြီးကြီးယောဂမဆူပေါ့နော်ဖြစ်တတ်တာပေါ့ဥမာကျေသူလဲတွလွန်တကွေးဆိုလဲကျူးချက်လဲမှာပဲဥမာတကွေးယောဂဆိုလဲနာသီချောင်းသူဖြစ်တာနဲ့တယောက်တယောက်လူးဆက်နေတဲ့ကကျူးချက်တာဖြစ်တယ်ကဲဒုတိယဝင်ကျော်တွေပါလေဝင်ယောဂကဆိုလဲကျူးချက်မှုရှိတတ်ပါလေအဲ့ဒီတော့အများအားဖြင့်ထားပြီးတော့အဝေးလုံငန်းတွေလုပ်ရမယ့်နေရာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာကြီးဒီနေ့မှတစ်ခုက ရေးကြီးတဲ့ဒေတာတွေမှာရောဒီသွလွန်တကွေဖြစ်နိုင်ခြေကဘယ်လိုဖြစ်လာနိုင်တယ်လဲဆရာကြီ
း။အဲ့ဒါဖြင့်ရေကရေကြီးရေကမပေါက်တယ်။ဒါပေမဲ့မိုးရေစက်တိုက်ရွာနေလည်းမပေါက်ဘူး။ဒါဆိုရေကရေလေးပြောပါသွားတယ်ပေါ့နော်။အဲရေဥရရလေး။အဲမိုးရွာလိုက်ခုနကနေမိုးရွာပြီးတော့ရေကတင်ပြန်တယ်။နောက်နေ့နေပူတယ်နေပူတယ်ပေါ့တော့။အဲမိုးရွာလိုက်နေပူလိုက်တဲ့ခါကျတော့ရေကပူပြီးတော့ပေါက်သွားပြီးရပါတယ်။အဲ့ဒါဆိုရေကြီးတဲ့နေရာတွေလာရင်ကျွန်တော်ကတင်တာဒုက္ခပဲပေါ့နော်။တခါကြီးလည်းရေကြီးပြီးတော့ရေကြီးကတော့ဒီရှင်နေပါရှင်ဦးတွေပါဆွဲခွာတော့ခေါ်သွားတော့ဟိုရေပိုင်းတက်တဲ့နေရာကျလာအဲ့ကျလာနည်းနည်းဆက်သွားတော့ရတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။အခုတော့တိုင်းရင်းသတင်းလွှာအလဲရပါပြီဗျာ။ရခိုင်ပြည်နယ်မောင်နှုံးဘက်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီအကြောင်းဖီဘာဝိုင်းတော်သားတွေကစူးစီးတင်ပြထားပါတယ်။
ဆင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မောင်နှုံးမြို့တိုင်းတိုက်ပွဲဆက်လက်ပြင်းထန်နေပြီးတုံးရတာအတွင်စစ်ကောင်စီဘက်ကအယောက်တရာကျော်သေဆုံးခဲ့တယ်လို့အရခတ်တက်တော် AA ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်ဗမော်မြို့နယ်ထဲမှာတော့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။သတင်းလွှာတွေထဲမှာတော့ချင်းလန်းကောင်စီနဲ့ဂျားကာလာချင်းမျိုးသားအတိုင်းမင်းကန်ကောင်စီတို့အကြားတွဲဆုံဆွေးနွေးမဲ့အစီအစဉ်ကိုယာယီရွှေ့ဆိုင်ထားလိုက်ရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မောင်တော်မြို့တိမ့်တိုက်ပွဲဆက်လက်ပြင်းထန်နေပြီးသုံးရက်တာအတွင်းစစ်ကောင်စီဘက်ကအယောက်တရာကျော်သေဆုံးခဲ့တယ်လို့အရခတ်တပ်တော် AA ကတရင်ထုတ်ပြန်ပါတယ်။ဩဂုတ်လ26ရက်နေ့ထုတ်ပြန်ချက်အရစစ်တုံးဘန်းတွေကိုလည်းဖမ်းဆီးမိခဲ့ပြီးသေဆုံးသွားတဲ့အလောင်းတွေကိုလည်းကောင်းမွန်စွာတကြိုပေးခဲ့တယ်လို့သိရပါတယ်။လက်နက်ခဲယမ်းတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါ့အပြင်လက်နက်တွေနဲ့ထွက်ပြေးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့နောက်လိုက်တွေကိုလည်းလိုက်လံချေမုန်းနေပြီးလက်ကြံခံစစ်စခန်းတွေကိုလည်းဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်တယ်လို့ AA ကဆိုပါတယ်မောင်တော်မျိုးကအရခတ်တတော်ရဲ့အလုံးစုံထိန်းချုပ်မှုအောက်ကိုရောက်ရှိလာတော့မယ်လို့ဩဂုတ်လ24ရက်နေ့ညက AA ကထုတ်ပြန်ခဲ့ပါတယ်
ကချင်ပြည်ဗမော်မြို့နယ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ25ရက်နေ့မှာဗမော်နယ်မန်စီမြို့ကြားက KIA တင်ပိုက်ထားတဲ့ကောင်ကြရန်ရွာကကင်းစခန်းနှစ်ခုကိုစစ်ကောင်စီတပ်ကပြန်လည်ထိုးစစ်ဆင်လာတယ်လို့ရှေ့တန်းသတင်းရင်းမြစ်ကပြောပါတယ်။စစ်တပ်ကလည်းလေကြောင်း drone လက်နက်ကြီးတွေနဲ့တိုက်ခိုက်နေလို့ဒေသခံတချို့လည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။မူမောင်မြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမာယာ430ကို KIA နဲ့ပူးပေါင်းတပ်တွေကဩဂုတ်လ16ရက်နေ့မှာတင်ပိုက်ထားပြီးမူမောင်မြို့နယ်တစ်ခုလုံးကို KIA ကထိန်းချုပ်ထားပါတယ်
စကိုင်းတိုင်းကလေးမျိုးကနေချင်းပြည်နယ်ဘက်ကိုတက်လာတဲ့ခရီးတဲတင်ကားနဲ့ကုန်တင်ကားတွေကိုစာနဲ့အခြေခံစားတောက်ကုန်တည်ယူခွင့်ကိုစစ်ကောင်စီကပိတ်ပင်ထားပါတယ်။ကလေးမျိုးအထက်တက်ကရုံမုတ်ဦးအနီးမှာရှိတဲ့စစ်ကောင်စီရဲ့ရှစ်မိုင်စစ်စေးရေးဂိတ်ကနေပြီးခဲ့တဲ့အပတ်ကစလို့အခုလိုကန့်တက်လိုက်တာဖြစ်တယ်လို့ကလေးမျိုးကကားကိန်းနဲ့နှိဆက်သူတွေကပြောပါတယ်။ကလေးမျိုးကနေချင်းပြည်နယ်ဖလန်းဟားခါနဲ့ဒီတိန်ရီကော်ဒါမျိုးဘက်ကိုတက်မဲ့ခရီးတဲတင်ကားနဲ့ကုန်တင်ကားတွေဟာကလေးနဲ့ချင်းပြည်အဆက်မှာရှိတဲ့ရှစ်မိုင်စစ်စေးရေးဂိတ်ကိုဖျက်ရပြီးပြီးခဲ့တဲ့အပတ်ကစလို့စစ်စေးမှုတွေလည်းတင်းကျပ်နေတယ်လို့ဆိုပါတယ်။ချင်းပြည်နယ်မြောက်ပိုင်းဒေသဟာကလေးမျိုးကနေစံစီစားစတဲ့အခြေခံစားတောက်ကုန်ပစ္စည်းတွေကိုအထူးကဝယ်ယူရတာဖြစ်ပြီးအခုလိုတည်ယူခွင့်ပိတ်ပင်ထားတာကြောင့်ကုန်စည်နှုန်းကြီးမြင့်မှုနဲ့ရိတ်ခါပြတ်လတ်မှုတွေရှိလာနေပါတယ်။
ရှမ်းပြည်မြောက်ပိုင်းတီပေါ်မြို့မှာစစ်ကောင်စီတပ်ကလေရင်နဲ့ဘုံးလာကျဲခဲ့တာကြောင့်လူထုတီကြီးတန်ရာရမှုတွေရှိခဲ့ပါတယ်။ဩဂုတ်လ28ရက်နေ့မှာစစ်ကောင်စီကလူထုညအိမ်မောကြချင်းတွေမှာ Jet Fighter အပြင် Y12 ထောက်ပုလေရင်နဲ့ဘုံးတွေကျဲချခဲ့လို့အရက်သား2ယောက်သေဆုံးခဲ့ပြီး10ယောက်ကျော်တန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးတွေဟာမြို့တွင်ရက်ွက်တွေအပြင်အထက်က3နဲ့အမက3နေရာတွေမှာကျခဲ့တယ်လို့အီမန်နွေလဖျားကျောင်းနေရာမှာပါကျပြီးနေအိမ်အဆောက်အုံတွေပျက်စီးမှုတွေများ ပြခဲ့ပါတယ်
။ဧရာဝတီတိုင်းပသိမ်အကျဉ်းထောင်ကနေနိုင်ငံရေးအကျဉ်းသားအယောက်50ပါဝင်အကျဉ်းသား300နီးပါးကိုမြောင်းမြတ်အကျဉ်းထောင်ကိုပြောင်းရွှေ့လိုက်တယ်လို့နိုင်ငံရေးအကျဉ်းသားအရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ပသိမ်မြို့ကိုတော်လိုင်းရေးတပ်တွေထိုးစစ်ဆင်လာနိုင်တယ်ဆိုတဲ့သတင်းကြောင့်စစ်ကောင်စီကအခုလိုထောင်ပြောင်းရွှေ့တာလို့နှိစသူတွေကပြောပါတယ်။အခုထောင်ပြောင်းရွှေ့မှုထမှနေစဖြတ်ကျော်မှုအပါအဝင်တခြားအမှုတွေနဲ့ထောင်ချခံထားရတဲ့အကျဉ်းသားတွေလည်းပါဝင်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဩဂုတ်လ29ရက်နေ့ကထုတ်ပြန်ထားပါတယ်
။ဝန်ပြည်နယ်ကမြို့ပေါ်ရက်ကွက်နယ်ကြီးရွာအုပ်စုတွေမှာပြည်သူလုံခြုံရေးနဲ့အကြမ်းဖက်နှိုင်းနှင်းရေးအဖွဲ့တွေဖွဲ့စည်းသွားဖို့လက်တလောမှာပြင်ဆင်နေတယ်လို့စစ်ကောင်စီနဲ့နှိစက်သူတွေကပြောပါတယ်။မြို့ပေါ်ရက်ကွက်နယ်ကြီးရွာအုပ်စုအသီးသီးမှာအသက်35နှစ်ကနေအသက်60အကြာအမျိုးသားအယောက်50ကိုရွေးချယ်သွားမှာဖြစ်ပြီးပြည်သူလုံခြုံရေးနဲ့အကြမ်းဖက်နှိုင်းနှင်းရေးအတွက်စစ်တင်နှန်းတလတက်ရမှာဖြစ်တယ်လို့ဆိုပါတယ်။လက်ရှိမှာမြို့နယ်ကြီးကြပ်ရေးအဖွဲ့တွေကိုဖွဲ့စည်းထားခဲ့ပြီးရက်ကွက်ကြီးရွာအဖွဲ့တွေကိုတော့မကြာခင်မှာဖွဲ့စည်းသွားဖို့သက်ဆိုင်ရာအဆင့်ဆင့်ကိုညွှန်ကြားထားပြီးလက်နက်မကင်လူကြတဲ့ဒေသခံတချို့ကပြည်ပကိုထွက်ပြေးတိမ်းရှောင်ဖို့ပြင်ဆင်နေကြပြီလို့ဒေသခံတွေကပြောဆိုနေကြပါတယ
်။အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပြီးတော့မှာပါ။ချင်းတော်လိုင်းရဲ့အားစုနှစ်ခုဖြစ်တဲ့ချင်းလန်းကောင်စီ CC နဲ့ဂျာကာလာချင်းအမျိုးသားအတိုင်ပင်ခံကောင်စီ ICN CC တို့အကြားတွေ့ဆုံဆွေးနွေးမဲ့အစီအစဉ်ဟာလုံခြုံရေးအခြေအနေကြောင့်ယာယီရွှေ့ဆိုင်လိုက်ရတဲ့အကြောင်းကိုတော့ကိုရောဘတ်ကစူးစီးထားပါတယ်။
ဖင်လန်နိုင်ငံအခြေစိုက် Crisis Management Initiative CMI အဖွဲ့ရဲ့ဂျောင်းဝင်ညှိနှိုင်းမှုဖြင့်ချင်းလန်းကောင်စီ CC နဲ့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICN CC အဖွဲ့တို့ဟာအိန္ဒိယနိုင်ငံနယူးဒီလီမြို့မှာလီလာနောက်ဆုံးပတ်မှာတွေ့ဆုံဖို့စီစဉ်ထားခဲ့ကြပါတယ်။ဒါပေမဲ့လုံခြုံရေးချင်းနေကြောင်းယာယီရွှေ့ဆိုင်ထားလိုက်ပြီးမဲ့နောက်ထပ်တွေ့ဆုံနိုင်ဖို့ထပ်မံကြိုးစားဆောင်ရွက်နေတယ်လို့ချင်းလန်းကောင်စီတွင်းမူစလိုက်ပေါ်ကပြောပါတယ်။
ဒီကျွန်တော်တို့နှစ်ဖက်တွေ့ဆုံနိုင်ဖို့တကူရောဆက်လက်ပြီးတော့မှကြိုးပမ်းသွားဖို့ရှိပါတယ်။ဖက်စလုံကနေမှာအဲ့ဒီသဘောထားပုံမှာလည်းနဖက်စလုံကသဘောတူထားတာရှိပါဒါပေမဲ့အချိန်ငယ်ရရတခုကြောင်းနဲ့ဆွေးနွေးထားရတဲ့အခြေအနေတခုလို့ဖြစ်ပါတယ
်။ငကူစီစဉ်ထားချက်အရာ CMI အနေဖြင့်ချင်းလန်းကောင်စီနဲ့ ICN CC တို့ကိုတဖွဲ့ချင်းတီးခြားစီတွဲဆောင်ကသဘောထားကွဲလွဲမှုအခြေအနေတွေကိုစမ်းစစ်လေ့လာပြီးနောက်မှာနဖက်အင်အားစုတွေအကြားပြန်လည်တင့်မြတ်နိုင်ရေးဖြေရှာဖို့စီစဉ်ခဲ့ကြတာလို့ဆိုပါတယ်။ချင်းတော်လိုင်းအင်အားစုတွေအကြားတွဲဆောင်ဆွေးနွေးအဖြေရှာခြင်းကကောင်းတဲ့လက္ခဏာတစ်ခုဖြစ်ပြီးပြည်ပြည်ချင်းယုံကြည်မှုတိဆောက်သွားကြရမှာဖြစ်တယ်လို့စလိုက်ပေါ်ကပြောပါတယ
်ကျွန်တော်တို့ကြားထဲမှာချင်းချင်းကြီးပူပေါင်းဆောင်ရွက်လို့မရနိုင်သေးတဲ့ခံစားရတွေရှိကောင်းရှိနိုင်မှာဖြစ်ပေမဲ့တွေ့ဆုံဆွေးနွေးပြီးတော့မှစပွဲပေါ်မှာဒီမျက်နှာချင်းဆိုင်ဆင်ဆက်မပြတ်ပေါ်လေဒါကျွန်တော်တို့တွေ့ဆုံဆွေးနွေးကြမယ်ဆိုရင်တော့တပြည့်ပြည့်နေတော့ကျွန်တော်တို့ကြားထဲမှာယုံကြည်မှုတွေတိဆောက်ရင်းနဲ့အတူတူလက်တွေ့ပူပေါင်းဆောင်ရွက်နိုင်မဲ့လုပ်ငန်းရှင်တွေလမ်းရှင်တွေရှိလာနိုင်မှာဖြစ်တဲ့ကြောင့်မလို့အခုလိုမျိုးတွေ့ဆုံဆွေးနွေးဖို့အတွက်ဖြစ်ပေါ်လာတဲ့ပုံမှာတော့ကောင်းတဲ့လက္ခဏာတစ်ခုဖြစ်ပါတယ်
CC နဲ့ ICN CC တို့တွေ့ဆုံဆွေးနွေးမှုအစီအစဉ်တွေကို CMI အဖွဲ့ကအစီအစဉ်ဆောင်ရွက်နေတာဖြစ်လို့ထပ်မံတွေ့ဆုံမဲ့အခြေအနေတွေကိုအတိအကျမသိရသေးဘူးလို့ဆိုပါတယ်လက်ရှိဖြစ်နေတဲ့အချင်းရင်းနဲ့ပတ်သက်ပြီးဘယ်အဖွဲ့အစည်းကပဲဂျောင်းဝင်ညှိနှိုင်းပေးနေပါစေတော်လိုင်းဦးဆောင်သူတွေရဲ့စိတ်တွေပြောင်းလဲခြင်းနဲ့ဆန္ဒမရှိရင်ထိရောက်မှုရှိမှာမဟုတ်ဘူးလို့ချင်းလူငယ်နိုင်ငံရေးလှလသုံးသက်သူစလိုက်တော့ခါကပြောပါတယ်
ကျွန်တော်အမြင်ကတော့ဘေးသူဘေးဝါကားပဲလာပြီးကြောင်းဝင်ဆက်ဆက်နေနိုင်ပါစေ။ဒီပြင်ကတော်လှန်ရေးဥဆောင်တဲ့သူရဲ့နိုင်ငံရေးစိတ်ဆန္ဒကအဓိကပိုပိုချတယ်လို့ထင်ပါတယ်။ခုချိန်မှာကအဖက်စလုံးမှာအချင်းချင်းတွဲဆုံဆွေးနွေးကိုဆန္ဒမရှိသေးနဲ့အချင်းချင်းအားပြိုင်မှုကိုပိုပြီးမှအာရုံစိုက်ချနေတဲ့သဘောလို့ကျွန်တော်မြင်တယ်
CMI အဖွဲ့ဟာဆွေးနွေးပွဲနဲ့ညှိနှိုင်းပြန်ပြမှုတွေကတဆင့်ပြပခတွေကိုတားဆီးဖြေရှင်းဖို့ဂျောင်းဝင်ဆောင်ရွက်ပေးနေတဲ့လွတ်လပ်ပြီးအကျူးအမြတ်မယူတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးဖင်လန်နိုင်ငံဟက်စကီမြို့မှာအခြေစိုက်ထားတာဖြစ်ပါတယ်ခင်ဗျာ
မုန်နဲ့ကရင်ပြည်နယ်အဆက်ဖျားသုံးစုမျိုးထိုင်းနယ်စပ်ချားမှာရှိတဲ့အနန်းကွင်းအခြေဆိုင်အရှိတောင်တိုင်းစစ်ဌာနချုပ်ရဲ့ရှေ့တန်းဗျူဟာစစ်စခန်းကိုသိမ်းပိုက်နိုင်ဖို့ KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတာကြောင့်တိုက်ပွဲတွေအပြင်းထန်ဖြစ်နေပါတယ်။ဒီကြောင့်ကိုတော့ရမင်းဟာစူးစီးထားပါတယ်
မွန်ပြည်နယ်တံကြမ်းမြို့နယ်ကရင်ပြည်နယ်ကြာအင်းဆက်ကြီးမြို့နယ်ဖျားသုံးစုမြို့ထိုင်းနယ်စပ်ချားမှာရှိတဲ့နန်းကွင်းခြေဆိုင်ရှစ်တောင်တိုင်းစစ်ဌာနချုပ်ရဲ့ခြေတံကိုကရင်မျိုးသားစီယုံခင်ယူနဲ့ပူးပေါင်းဖွဲ့တွေကတိုက်ခိုက်နေတာဖြစ်ပါတယ်ခင်ယူတပ်မဟာ6လက်အောက်ခံစစ်ကြောင်း3ကြောင်းနဲ့ PDF တွေပူးပေါင်းပြီးပိတ်ဆို့တိုက်ခိုက်နေတယ်လို့တစ်ဖက်မှာလည်းတံကြမ်းအခြေဆိုင်အမှတ်3တင်းကအမြောက်တိုင်းရင်ကပြစ်ခတ်နေတယ်လို့နေကြောင်းကနေပါဘုံကျင်းနေတာတွေလုပ်နေပါတယ်
ဒီလိုပြန်လှန်တိုက်ခတ်နေကြလို့တိုက်ပွဲတွေပြင်းထမိမယ်အနံကွင်းဖြူဟာစကားဟာလောလောဆယ်မှာတော့မကြသေးဘူးလို့ဖျားသုံးစုတိတာစီရီစောက်ကြီးလိလာသူတို့ကခုလိုပြောပါတယ်
အနံကွင်းကိုဘယ်အကဲနေရလဲဆိုတော့တုံးတင်ကအမြောက်တန်းနဲ့၄မြန်းအကဲနေလို့မကြသေးတာကေရန်ယူကတော့စစ်ကြောင်း၃ကြောင်းတရင်၃ရင်းဖြစ်သွားရင်းဆက်၆ရင်းဆက်ခွန်ရင်းနှစ်ဆက်ခွန်ပီရီအက်တွေလည်းပါတယ်အနံကွင်းရောလွတ်ရှမ်းရောပိတ်ထားတာလေတိုက်ပွဲတွေခက်ဆက်ဆက်ဖြစ်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေပြင်နေရင်လည်းပါဘုံကျဲခဲ့တာကြောင့်ရွာတွေအားလုံးတို့ပျက်စီးကုန်နေပြီလို့သူ ဖြစ်စီမဖြစ်သည်ဖြစ်စီတက်ကနည်းနည်းအတန်ကြားပြီဆိုတာနဲ့35နေပြီးတော့အဲ့ဒီလက်နဲ့ကြီးတွေနဲ့ကြားကျင်တဲ့နေရာကြာပစ်ထည့်ရခင်ဗျအဲ့ထက်ပို့ပြီးတော့ခြံစည်းဦးနားလောက်ကတ်လာပြီးဆိုလို့ရှိလို့ရှိရင်လေးမြန်လက်လာတယ်အဲ့ရွာတော့ဒီလူတောင်မှမရှိတော့ဘူးခင်ဗျ
ဖျားသုံးစုတပ်စက်ကာလာနီနာတဝိုက်ကရွာတွေဖြစ်တဲ့ဖားပြလွတ်ရှန်ဝင်းခနကြုံခွန်းတညင်ကြဘလူတမယာနဲ့နန်းကွင်းတရာလုံးနီးပါးဟာပျက်စီးကုန်ပြီဖြစ်တဲ့အတွက်ရွာသားတွေကတပ်စက်မျိုးဘက်ကိုပြောင်းရွှေ့လာကြပြီလို့တပ်စက်နဲ့ဖျားသုံးစုမျိုးကိုသွာလာနေတဲ့ကားသားတယောက်ကခုလိုပြပါဗ
ျ။တဲကပြက်လဲတော့ညီလည်းနဲ့ကြီးကြတာအိလိုပါချန်တို့အဲလိုမှကြာပြီညူနာတပ်စက်တော့ရောက်လာတယ်၄ငါ၆ရောက်လာအနန်ကွင်းကလူတွေကတော့အခုလက်ရှိဒီအမှုဇယဘက်ကိုပဲပြောင်းပြီးတော့လန်နေကြတာများတယ်။တိုင်းတာတခုဒီနေမယ်လို့တော့ပြောတာပါလေ။ချင်းနေဘက်ကအေးစေးမှပဲပြန်ရဲမယ်တဲ့။ကားကတော့အဲ့ဒီဘက်ကိုသူတို့လမ်းပိုက်လာတော့တော်ကြာပြီ။ဝင်ထွက်ဝင်ထွက်တိုင်းမရှိတော့
ပြီးခဲ့တဲ့ဩဂတ်လ12ရက်နေ့မှာကြာရောက်တဲ့ကရစ်အာဇာနည်နေ့ကစပြီး KNU ပူးပေါင်းတပ်ဖွဲ့တွေကစစ်စင်တိုက်ခတ်နေခဲ့တာနှစ်ပတ်လောက်ကြာမြင့်ခဲ့ပြီးစစ်ကောင်စီဘက်ကတော့နန်းကွင်းဖြူဟာစကားမကြဖို့အတွက်ကိုအပြင်းထန်ခုခနေရဆဲပဲဖြစ်ပါတယ်ရှင်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်မောင်တော်မြို့တင်းတိုက်ပွဲဆက်လက်ပြင်းထန်နေပြီး3ရက်တာအတွင်းစစ်ကောင်စီဘက်ကအယောက်100ကျော်တိုက်ဆုံးခဲ့တယ်လို့အရက်ခတ်တပ်တော် AE ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်ပမော်မြို့နယ်ထဲကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ
်။တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီပါကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပါ
ပြည်ဝဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်။တောက်ကြနေမနေခင်အတွက်ဘတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့သတင်းပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာပါဗျာ။စစ်တကောင်အာဏာသိမ်းမှုကိုတော်လှန်နေကြတဲ့မြန်မာနိုင်ငံမှာတရုတ်နဲ့နီးကပ်စွာဆက်ဆံမှုရှိပြီးတရားမဝင်မူရစေရောင်းဝယ်မှုလုပ်တယ်လို့နာမည်ကြီးတဲ့ UWSA ဝါတပ်ဖွဲ့ဟာစစ်တပ်ကိုတော်လှန်တိုက်ခတ်ရမှာမပါဝင်ပဲအင်အားပူပြီးတော့ကြီးမားလာနေတယ်လို့အမေရိကန်ငြိမ်းချမ်းရေးစင်တာ USIP ကပြောပါတယ်မြန်မာစစ်ကောင်စီဘက်ကနေမျိုးတွေမထိန်းသိမ်းနိုင်ပဲဖြစ်လာချိန်မှာဝါတပ်ဖွဲ့ဟာသူ့အင်အားကိုဖြည့်တင်းခဲ့တယ်လို့စေတသက်သက်သာနဲ့နေမျိုးထိန်းချုပ်မှုတွေလှုပ်လာနေတယ်လို့USIP ရဲ့မြန်မာအရေးဆိုင်ရာဒါရိုက်တာဂျေစင်တာဝါကသုံးသပ်ပါတယ်။တပ်သား3000လောက်ရှိတဲ့ UWSA ဟာဇန်နဝါရီလကစပြီးသူ့နယ်မြေမြောက်ဘက်ကမြို့တစ်မြို့ကိုဝင်ရောက်သိမ်းပိုက်ထိန်းချုပ်နိုင်ခဲ့ပါတယ်။နိုင်ငံတကာသတင်းလွှာတွေဘက်မှာတော့ပါလက်စတိုင်းစစ်သွေးကြအဖွဲ့ရဲ့အနောက်ဘက်ကမ်းဆိုင်ရာတပ်မှုအပါအဝင်5ဦးကိုတုတ်တင်နိုင်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးအတွက်အစ္စရေးကဒုတိယမြောက်နေ့ဖြစ်စစ်စင်ရေးဆက်လုပ်နေတာဖြစ်ပြီးအနောက်ဘက်ကမ်းဒေသမြောက်ပိုင်းကိုအင်ကာနေ့ညကစလို့ဝင်ရောက်စီးနင်းနိုင်ခဲ့တာဖြစ်ပါတယ်။ရုရှားခုခံစစ်အတွက်အနောက်မဟာမိတ်နိုင်ငံတွေစီကရတဲ့ F-16 ဂျက်တိုက်လေယာဉ်တွေကတစင်းပြတ်ကျသွားခဲ့တယ်လို့ Ukraine လေတပ်ကပြောပါတယ်ခင်ဗျာ။နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA American တန်ရက်မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ချစ်မိတ်ဆွေတွေအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ